Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ10ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိ5.25မီတာ နဲ့32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အိန္ဒိယကအာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့လုံမဲ့ဆွေးနွေးပွဲကိုစစ်ကောင်စီနိုင်ငံသားရေးဝန်ကြီးကိုမဖိတ်ပါဘူးအာဆီယံအနေနဲ့အန်ယူဂျီကိုထိတွေ့တရားဝင်ဆက်ဆံဖို့အမေရိကန်ကတိုက်တွန်းပါတယ်အာရှတိုက်တွင်းမူရစ်စေးရောင်းဝယ်မှုတွေပုံများလာတယ်လို့ UNODC အစီရင်ခံစာမှာဖော်ပြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ပြပေးတော့ပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုဒီကနေ့ညမှာတင်ဆက်ပေးမယ့်နောက်ဆုံးရသတင်းပေးပို့ချက်ထဲမှာတော့သခိုင်းတိုင်းကံဘလူမြို့နယ်နဲ့ဝက်လက်မြို့နယ်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကနင်းမြေရှင်းလင်းရေးလုပ်နေပါတယ်ဒီထဲမှာနေအိမ်တွေမိရှို့ခံရတယ်လို့ဒေသခံတွေကပြောပါတယ
်မနေ့ကနေ့ကဟာ15နှစ်ကြာရှိတော့အကုန်လုံးလုံသွားအကုန်လုံးတော့အိုးကိုစံတော်မှကျွန်တော်တို့ကတ်မကြည့်နိုင်သေးတာဒီဘက်ကကျွန်တော်လည်းခုမှဆက်ရှုနေရကြောင်းမူပြ
စောချောင်းရွာကတူပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူတိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ပြေးနေရတဲ့ပြည်သူတွေစစ်ရှောင်စခန်းတွေစီကိုအကူအညီတွေအရောက်ပေးပို့ကြပါလို့ KHRC ကချင်းကရင်လူခွေအဖွဲ့ကတောင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်ဘက်မှာတော့ဆက်သုံးစီတွေပြက်လက်နေပါတယ်ထိုင်းအချင်းောင်တဲကမြန်မာ180နီးပါးကိုထိုင်းဘက်ကပြင်းထန်ပေးလိုက်ပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အိန္ဒိယနိုင်ငံမှာရှေ့သတင်းပတ်တွင်ကျင်းပဖို့ရှိတဲ့အာဆီယံအိန္ဒိယနိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲကိုမြန်မာစစ်ကောင်စီနိုင်ငံရဲ့ဝန်ကြီးကိုမဖိတ်ဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ကြောင်းတန်တပန်သတင်းအရင်းမြစ်တွေကိုကိုးကားပြီးအိန္ဒိယသတင်းတွေမှာရေးပါတယ်အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကမြန်မာစစ်ကောင်စီနိုင်ငံရဲ့ဝန်ကြီးကိုဒီဆွေးနွေးပွဲကိုဖိတ်ကြားလိုတဲ့သဘောဆန္ဒနဲ့ဆန့်ကျင်ပြီးအိန္ဒိယကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာတိတာထင်ရှားတဲ့နိုင်ငံရေးရပြည်ပြင်ပြောင်းလဲမှုတွေထွက်ပေါ်မလာမချင်းနိုင်ငံရေးရကိုစားပြုခြင်းမရှိတဲ့ပုံကိုယ်ကိုပဲအရေးပါတဲ့အာဆီယံဆွေးနွေးပွဲတွေကိုဖိတ်ကြားရမယ်ဆိုတော့အာဆီယံရဲ့ဘုံသဘောတူညီချက်အတိုင်းအိန္ဒိယကလိုက်နာဆောင်ရွက်တာဖြစ်တယ်လို့ဆိုပါတယ်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးမဟုတ်ပဲနိုင်ငံသားရေးဌာနကအရာရှိတဦးကိုဒီဆွေးနွေးပွဲတက်ဖို့အိန္ဒိယကဖိတ်ကြားခဲ့တယ်လို့ဆိုပါတယ်ဒီဆွေးနွေးပွဲကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးတက်ကောင်တက်နိုင်ကြီးရှိပေမဲ့ဘသူမှမတက်ခဲ့ရင်မြန်မာနိုင်ငံကိုစားပြုတဲ့ထိုင်ကုန်းကိုအလွတ်ချထားမယ်လို့ဆိုပါတယ်အခုချိန်ထိဆွေးနွေးဆဲဖြစ်နေတာကြောင့်အခြေအနေတွေပြောင်းလဲမှုရှိလာနိုင်သေးတယ်လို့တန်တမန်သတင်းအရေးမြစ်ကိုကိုကာပြီးအိန္ဒိယအခြေစိုက် Economic Times သတင်းကရေးပါတယ်မနေ့ဧပြီလကအာဆီယံနဲ့မြန်မာစစ်ကောင်စီကြားသဘောတူညီမှုရရှိခဲ့တဲ့ဘုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီဘက်ကအခုချိန်ထိအကောင်အထည်ဖော်ခြင်းမရှိသေးတဲ့အပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေသာမကပဲနိုင်ငံတကာအသိုင်းအဝိုင်းကစိတ်ပျက်နေကြတာပါခင်ဗျာ
ဒီအာဆီယံအနေနဲ့ပဲ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပိုဆက်ဆံကြဖို့အမေရိကန်ထိတ်တန့်အရာရှိကအရှိတောင်အရှေ့ခီးစင်တဲ့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာ NUG ဆွေးနွေးနဲ့ထိတွေ့ဆက်ဆံမှာဖြစ်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးနဲ့ NUG နဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့အရှိတောင်အရှေ့သုံးနိုင်ငံခီးထွက်နေတဲ့နိုင်ငံကြီးဝန်ကြီးဌာနအတိုင်ပင်ခံ Derek Scholler ကဆိုပါတယ်။လွန်ခဲ့တဲ့၈လ၉လအတွင်း online video ဆက်သွယ်မှုကတဆင့် NUG နဲ့ American ပုံမှန်ထိတွေ့ဆက်ဆံခဲ့ပြီး NUG ရဲ့စွမ်းဆောင်ရည်မြင့်တက်လာရေးအဖွဲ့အစည်းစီးစနစ်တကျပြီးပုံမထျောက်စာမြန်မာပြည်သူတွေကိုကူညီပေးနိုင်ရေးစရတွေကိုဆောင်ရွက်ခဲ့တယ်လို့ရှော်လေးကပြောကြားချက်ကိုကိုကာပြီး State Times သတင်းမှာဖော်ပြလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပဋိပက္ခတွေပြည်ထောင်ရေးအတွက်စစ်တပ်တခုတည်းနဲ့ထိတွေ့ဆက်ဆံနေလို့မရနိုင်ပဲအတိုက်အခံဒီမိုကရေစီအင်အားစုတွေနဲ့ပါထိတွေ့ဆက်ဆံမှုလိုအပ်ကြောင်းလည်းရှော်လေးကထည့်ပြောပါတယ်။သူဟာထိုင်းစင်ကာပူနဲ့ဘရူနိုင်းသုံးနိုင်ငံခီးစဉ်ကိုမနေ့ဇွန်လ9ရက်နေ့ကစတင်ခဲ့တာပါ။တကြွလှူရှားသူတွေနဲ့လွှတ်တော်အမတ်တချို့တောင်းဆိုနေပေမဲ့NUG ကိုတန်တမာရေးရအမေရိကန်ဘက်ကတရားဝင်အသိမှတ်ပြုခြင်းတော့မရှိသေးပါဘူးခင်ဗျာ
အရှိနဲ့အရှိတောင်အာရှဒေသတစ်ခုမှာဓာတုဗေဒနီးနဲ့ထုတ်လုပ်တဲ့မူရစ်စေဝါရောင်းဝယ်ဖောက်ကားမှုတွေဆက်ကျပြန့်လာနေတယ်လို့ကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝမှုတိုက်ဖျက်ရေးဌာန UNODC ရဲ့အတိတ်ထွက်လာတဲ့အစီအခံမှာဖော်ပြထားပါတယ်2022ခုနှစ်အတွင်းမူရစ်စေဝါထုတ်လုပ်မှုနဲ့ကုန်သွယ်မှုတွေဟာအမြင့်ဆုံးကိုရောက်လာခဲ့ကြောင်းနဲ့ရာဇဝတ်ကိုင်းတွေနဲ့လက်နက်ကိုင်အဖွဲ့တွေဟာရွှေသီရိကန်ဒေတာအတွင်းနဲ့မြန်မာနိုင်ငံနယ်စပ်ဒေတာတွေမှာကာယောဂါဖြစ်ပွားမှုနဲ့နိုင်ငံရေးမတည်ငြိမ်မှုကိုအခွင့်ကောင်းယူပြီးထုတ်လုပ်မှုတွေကိုတိုးချဲ့ခဲ့ကြတယ်လို့ဒီအစီအခံကဖော်ပြပါတယ်ရာဘလို့ခေါ်တဲ့စိတ်ကြွစေ ဒေတာတွင်သုံးဆဲသူအရေးအတွက်လည်းအလွန်ကြုံမြင့်တက်လာခဲ့သလို2022ခုနှစ်တွင်စိတ်ကြွစေပြား182တန်နီပါအရှိနဲ့အရှိတောင်အာရှဒေသမှာစံချိန်တင်ဖမ်းမိခဲ့တယ်လို့ UNODC ရဲ့ဒီနှစ်2022ခုနှစ်အစည်းအဝေးခန်းစာမှာထောက်ပြထားပါတယ် UNODC ရဲ့အရှိနဲ့အရှိတောင်အာရှတခွင်ဓာတုနီးထုတ်လုပ်မှုမူရစ်စေအနောက်ဆုံးအခြေအနေနဲ့2022ခုနှစ်စင်ခေါ်မှုများခေါင်းစဉ်ပါအစီရင်ခံစာအရရွှေတိကံဒေတာအပြင်ဘက်မှာဒီဆက်ယုံတွေညှော့နေသွားပေမဲ့မူရစေထုတ်လို့မှုကဆက်လက်မြင့်မားနေသေးတယ်လို့ဖော်ပြထားပါတယ်ခင
်ဗျမြန်မာဒီမိုကရေစီရေလှောက်ရှားဥဆောင်သူတွေကိုတည်တံစီရင်မဲ့ပေါ်ကနေဒါနိုင်ငံကလည်းပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်မြတ်စွာအချိန်ပေးကြနာပြီးလွတ်လပ်တဲ့တရားရုံးလုပ်ငန်းစဉ်မရှိပဲအခုလိုမတရားစီရင်မဲ့ပေါ်အထူးစိုးရိမ်မိကြောင်းလဲမနေ့ကထုတ်တဲ့ရန်ကုန်ရှိကနေဒါသံရုံးကြီးညာချက်ထဲမှာဖော်ပြလိုက်ပါတယ်88မျိုးဆက်ခေါင်းဆောင်ကိုချင်းမီနဲ့လွတ်တော်မဟာကိုဖြိုးစီရတော်တို့ပေါ်ချမှတ်ထားတဲ့တည်ရန်ကိုမြန်မာစစ်ကောင်စီကစီရင်တော့မယ်လို့ကြေညာပြီးတဲ့နောက်ပြင်သစ်အမေရိကန်ဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့ကလည်းအလားတူပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်အလားတူ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ပြောခွင့်ရအီလိန်ပီယာဆန်ကလည်း
Human Rights Watch is extremely concerned about the death sentences that have been handed down against this NLD lawmaker and an activist, Ko Jimmy.
NLD man, now, extremely concerned about the death sentences that have been handed down against this NLD lawmaker and an activist, Ko Jimmy.နောက်နိုင်ငံတွေနဲ့အာဆီယံအစိုးရတွေအနေနဲ့ PR တွေပေးစီလိုပါတယ်လို့ပြောခဲ့တာပါမြန်မာစစ်ကောင်စီဘက်ကတော့အခုလိုပြင်သစ်ဥရောပသမဂ္ဂကုလသမဂ္ဂနဲ့အမေရိကန်နိုင်ငံကြားရေးပြောခွင့်ရတွေကကန့်ကွက်လာတာပေါ်အကြမ်းဖက်မှုအပြည့်အရောက်ပြီးပြည်တွင်းရေးဝင်ဆွတ်တာဖြစ်တယ်လို့နိုင်ငံကြားရေးဝန်ကြီးဌာနရဲ့တနေ့တနေ့လာနေ့ကကြေညာချက်နဲ့ပြန်ကန့်ကွက်ခဲ့ပါတယ်ခင်ဗျ
တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383နဲ့9383 5.57 kHz 5885တို့အပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေဗုဒ္ဓဦးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကဒွန်ဘတ်စ်အရှေ့ပိုင်းဒေသယူကရိန်းတပ်ဖွဲ့ဝင်တွေရဲ့စွန့်ဆောင်ရေးကိုချီးကျူးခဲ့ပါတယ်ဒွန်ဘတ်စ်ဒေသကိုယူကရိန်းတပ်တွေဆက်ပြီးကာကွယ်နေတယ်လို့ယူကရိန်းသမ္မတဇယ်လင်စကီကသူ့ရဲ့ညစဉ်ဗီဒီယိုမင်ကွန်းမှာအင်္ဂါနေ့ကထည့်ပြောသွားတာပါရုရှားဟာအခုလိုခုခံမှုတွေရင်ဆိုင်ရဖို့မျှော်လင့်ထားတာမဟုတ်ဘူးလို့လည်းသူကပြောပါတယ်ရုရှားဘက်ကတော့ဒွန်ဘတ်စ်ပြည်နယ်အားလုံးနီးပါးကိုသူတို့ထိန်းချုပ်ထားတယ်လို့ပြောဆိုပါတယ်ယူကရိန်းအရှေ့ပိုင်းကိုသတင်းတစ်ပတ်ကြာတိုက်ခိုက်ခဲ့ပြီးတဲ့နောက်လူဟန်စ်ပြည်နယ်ရဲ့68ရာခိုင်နှုန်းကိုရုရှားတပ်တွေကထိန်းချုပ်လိုက်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးစာဂျီရွှေကုကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ပြီးခဲ့တဲ့နှစ်လမြို့တော်ကီဖ်ကိုရှစ်တိုးတိုက်ခိုက်ဖို့ကြိုးစားခဲ့ပြီးအခုလက်တလောဒွန်ညက်စ်ပြည်နယ်ရှိတဲ့ဒွန်ဘတ်စ်ဒေသကိုရုရှားကအဓိကအယုံဆိုင်တိုက်ခိုက်နေသလိုစီဗီယရိုဒွန်ညက်စ်ဒေသအတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ခင်ဗျာ
ဒီနေ့စမဲ့အမေရိကတိုက်နိုင်ငံတွေထိပ်သီးပွဲကိုမက္ဆီကိုသမ္မတမတက်ပဲသပိတ်မှောက်ထားပေမဲ့ဆက်ဆံရေးတော့ကောင်းပါလေလို့ဆိုပါတယ်မက္ဆီကိုနိုင်ငံရဲ့ဝန်ကြီးမာဆဲလိုအဘရက်ကသမ္မတအန်ဒရီယက်စ်မန်နျူအယ်လိုပက်စ်အော်ပရေတာအနေနဲ့ဒီထိပ်သီးပွဲမတက်ပေမဲ့နှစ်နိုင်ငံဆက်ဆံရေးကကောင်းနေတယ်သူအစားထိုးတက်ရောက်မှာပါလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်လော့စ်အန်ဂျလိစ်မှာလုံးမဲ့၉ချိန်မြောက်ဒီထိပ်သီးစီဝေးမှာကျူးဘားဗင်နီဇွဲလားနီကရာဂွာနိုင်ငံတွေကိုဖိတ်ကြားမှာမဟုတ်ဘူးလို့အင်ဗီဒိုကနေတနေ့တနေ့လာနေ့ကကြေညာထားပါတယ်။သမ္မတဂျိုးဘိုင်ဒန်အင်ရှင်အဖြစ်လက်ခံကျင်းပမဲ့ဒီထိပ်သီးပွဲမှာအခုနိုင်ငံတွေကိုခြံလှမ်းခဲ့တာကြောင့်ထိပ်သီးပွဲမတက်နိုင်ဘူးလို့မက္ကဆီကိုသမ္မတလိုပက်စ်အော်ပရေတာကညင်းဆိုထားတာပါ။အမေရိကန်ဟာအာဆီယံရှေ့တောင်အရှာနိုင်ငံတွေကဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေနဲ့ထိတွေ့ဆက်ဆံနိုင်ပေမဲ့အမေရိကတိုက်နိုင်ငံတချို့ကိုအခုလိုမဖိတ်တာဟာရှင်းအောင်မညီဘူးလို့လည်းမက္ကဆီကိုနိုင်ငံခြားရေးဝန်ကြီးအေဘရက်ကဝေဖန်ခဲ့ပါတယ်။ဒီထိပ်သီးပွဲကိုတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတုံ့ပြန်ဖို့နဲ့ဒေတာရင်းအမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုခိုင်မာအောင်ပြန်ရယူဖို့ကြိုးပမ်းမှုဖြစ်အကဲခတ်တွေကသတ်မှတ်ထားကြပါတယ်ခင်ဗျာ
မြောက်ကိုရီးယားကမကြာသေးခင်ကပြုလုပ်ခဲ့တဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေဟာတမင်ရန်လိုတဲ့တည်ငြိမ်မှုကိုပြက်ပြားစေတဲ့လုပ်ရဖြစ်ကြောင်းနဲ့မြောက်ကိုရီးယားအနေနဲ့တွစ်ဆုံဆွေးနွေးတဲ့ဇကားပိုင်းကိုပြန်လာဖို့တောင်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာမားကဒီကနေ့ပြောကြားလိုက်ပါတယ်
We urge the DPRK to cease taking these provocative and destabilizing actions and to commit to the
North Korea အနေနဲ့ရန်လိုပီးတင်းကျပ်မှုကိုပြတ်ပြားစေတဲ့လှုပ်ရွက်တွေကိုရပ်တန့်ပြီးတန်တမာရေးအရာလှုပ်ဆောင်နိုင်မယ့်နည်းလမ်းကိုရွေးချယ်ဖို့တိုက်တွန်းပါတယ်။ကြိုတင်ကန့်သက်ချက်တွေချမှတ်ထားပဲမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်ဘက်ကအစင်းသင့်ရှိနေပါတယ်။အမေရိကန်ဘက်ကမြောက်ကိုရီးယားပေါ်ရန်လိုစိတ်မထားပါဘူးလို့တောင်ကိုရီးယားနဲ့ဂျပန်ဒုတိယနိုင်ငံကြီးဝန်ကြီးတွေနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါ။မြောက်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကူးစက်ပြန့်ပွားနေကြောင်းပြီးခဲ့တဲ့လအတွင်းအတည်ပြုပြီးခဲ့တဲ့နောက်မှာရောဂါပိုးကုသရေးအတွက်အခက်အခဲနဲ့ရင်ဆိုင်နေရတဲ့မြောက်ကိုရီးယားအနေနဲ့ကိုဗစ် -19 ဆိုင်ရာအကူအညီတွေကိုလက်ခံဖို့အတွက်တောင်ကိုရီးယားဒုတိယနိုင်ငံကြီးဝန်ကြီးချိုရှုံတွန်းကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်။တောင်ကိုရီးယားသမ္မတတေယုန်ဆုယိုးနဲ့ပြီးခဲ့တဲ့ဒီရလာမှာအာနာလက်ခံပြီးတဲ့နောက်မှာကျင်းပတာဖြစ်ဒီအစည်းအဝေးကိုကျင်းပတာဖြစ်ပေမဲ့မြောက်ကိုရီးယားကအခုရပိုင်းအတွင်းဒုံးကျည်စမ်းသပ်ပြစ်လုပ်မှုတွေဇက်တိုက်လှုပ်လာနေတာကြောင့်ဒီအစည်းအဝေးရဲ့အရေးပါမှုကိုမီးမောင်းထိုးပြနေပါတယ်ခင်ဗျာ
။ဟောင်ကောင်မှာတော့အမျိုးသားလူကြုံရေးဥပဒေချိုးဖောက်မှုနဲ့လွှတ်တော်အမတ်တွေပါဝင်ဒီမိုကရေစီလှုပ်ရှားသူ49ကိုစရုံးတင်လိုက်ပါပြီ။2020ခုနှစ်မှာတရားမဝင်ပမာဏရွေးကောက်ပွဲကျင်းပဖို့လုပ်ခဲ့တာကြောင့်အမျိုးသားလူကြုံရေးဥပဒေရအဖြစ်အမှောက်ပူးပေါင်းကျင့်စီမှုစွဲချက်နဲ့သူတို့ကိုမနေ့ကတရားရုံးစတင်လိုက်တာပါ။ဟောင်ကောင်လွှတ်တော်အမတ်တွေအနေနဲ့လုပ်ပိုင်ခွင့်တွေကိုအလွဲသုံးစားလုပ်ဖို့ကြံစည်ခဲ့ပြီးအစိုးရလုပ်ငန်းတွေကိုနှောက်ယှက်ကဟောင်ကောင်အချုပ်ရည်မှုကိုယာရုကနှုတ်ထွက်ခိုင်းဖို့အထိလှုံ့ဆော်ခဲ့တယ်လို့လည်းတရုတ်အာဏာပိုင်တွေကဆက်ဆွဲထားပါတယ်။ကိုပိုင်အချုပ်ခွင့်ရဟောင်ကောင်မှာ2019ခုနှစ်အစိုးရစွန့်ကြီးဆန္ဒပြပွဲတွေပေါ်ပေါက်လာပြီးတဲ့နောက်ဟောင်ကောင်မျိုးသားလူကြုံရေးဥပဒေကိုတရုတ်အစိုးရကပြဋ္ဌာန်းခဲ့တာပါ။ဒီပြမှုထင်ရှားအမြင်ရှိလို့ရှိရင်တော့အမြင့်ဆုံးထောင်ဒဏ်တစ်သက်အထိချမှတ်နိုင်ပါလိမ့်ခင်ဗျာ။
ဇွန်လ6ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းကံဘလူမြို့နယ်နဲ့ဝက်လက်မြို့နယ်တွေမှာစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးတွေဆက်ပြီးတော့လုပ်နေပါတယ်။ကံဘလူမြို့နယ်တွင်ကကျေးရွာတွေကိုစစ်ကောင်စီတပ်သားတွေကလိုက်ပြီးတော့မီးရှို့နေတယ်လို့ဒေသခံပြည်သူတွေကလည်းဖမ်းဆီးခေါ်ဆောင်သွားတာရှိတယ်လို့ဒေသခံတွေကပြောပါတယ်။နောက်ဝက်လက်မြို့နယ်ဘက်မှာလည်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ဆေးရေးတွေမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့မှုတွေရှိနေပါတယ်။စကိုင်းတိုင်းတွင်ကစစ်ရေးအခြေအနေရန်ကုန်ကစုံစမ်းမေးမြန်းခဲ့တာကိုစူးစီးပြီးအလိမ်မှာပြောပြပေးပါရှင်
။စကိုင်းတိုင်းကံဘလူမြို့နယ်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်နေမြင်ရှင်းပြီးမီးရှို့ဖျက်ဆီးတာတွေလုပ်နေတာကြောင့်ဘေးလွတ်ရာရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မနက်9နာရီလောက်ဇော်ချောင်းကျေးရွာကိုစစ်ကောင်စီတပ်တွေအင်အား60လောက်နဲ့ဝင်ရောက်ပြီးမီးရှို့တာကြောင့်ထွက်ပြေးကြရတာလို့ပြောပါတယ်။ဇော်ချောင်းရွာနဲ့တမိုင်ကျော်ဝေးတဲ့အလဲကုံကျေးရွာကိုစစ်ကောင်စီတပ်တွေဆက်တက်သွားပြီးအဲ့ဒီရွာကိုပါမီးဆက်ရှို့နေကြသလိုလက်နက်ကြီးတွေနဲ့လည်းပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
ကျွန်တော်တို့ဇော်ချောင်းကတော့မှ9နာရီ10မိနစ်မှစတယ်ပြမနဲ့အဲအင်ဂျီကိုဇော်ချောင်းမှာပုံမှန်စဉ်200ကျော်200ဝန်းကျင်ပေါ့လေပြောရတာရှိတာတော့ကျွန်တော်တို့ဇေယျကတော့မနဲ့9နာရီဟို55နာရီစရှိပါတော့အကုန်လုံးလုံသွားအကုန်လုံးတော့အိတ်ပေါ့လေပြန်တော့မှကျွန်တော်တို့ကတ်မကြည့်နိုင်သေးတာဒီဘက်ကကျွန်တော်လေကုံမှာဆက်ရှုနေရကြောင်းမို့ဗျာကျွန်တော်တို့ကျတော့နည်းဒီလေကုံကနေကြော်ပြီးမှဇော်ချောင်းဝင်ရမှာဆိုတော့ကနေတဲ့မှာထပ်တော့မကြည့်နိုင်ဘူးမှာကြာရင်လေကြာတစ်ခေကိုအလုံးလုံးကြာမှလည်းရွာလုံးကျဖြစ်ပါလိမ့်မယ်ကျွန်တော်တို့အလေခုံနဲ့ဇော်ချောင်းနဲ့ကြတော့တမန်ရော့ရော့ပဲရှိတယ
်နည်းမြေရှင်းလင်းရေးတခြားကျေးရွာတွေကဒေသခံတချို့ဖမ်းဆီးခံရတယ်လို့လည်းမျက်မြေဒေသခံတို့ကပြောပါတယ
်ဒေါ်လို့ဇေဝါသူကတစားဘောမျိုးနဲ့ချိုးတော့ပြန်ထားတာရှိတယ်အနည်းဆုံးကတော့သူတို့ပြောတဲ့အရာတော့ကျွန်တော်မသိရင်တော့မမြင်ရသေးဘူးဗျာလောလောဆယ်6ရက်လောက်တော့ဖမ်းမိတယ်လေပြောဖမ်းမိတာသူတို့ကြိုးတုပ်ခဲ့တာကိုကျွန်တော်တို့ညားပေါ်ရဲ့ပတိပေါ်ပါဆိုတော့ကျွန်တော်တို့ကြည့်လို့မရဘူးလေ
စစ်ကောင်စီတပ်တွေကဇော်ချောင်းကျေးရွာနဲ့အလဲကုံကျေးရွာတွေကိုဝင်ရောက်တဲ့အတွက်ရွာသားတွေဘေးလွတ်ရာကိုထွက်ပြေးတန်းရှောင်နေကြရပါတယ်တင်တော်ကျေးရွာအုပ်စုဖြစ်တဲ့တင်တော်ဇော်ချောင်းအလဲကုံလွင်ကြီးစတဲ့ရွာတွေအပြင်အနီးအနားကကျေးရွာတချို့လည်းစစ်ရှောင်နေကြရတာကြောင့်အဲ့ဒီရွာဝင်းကျင်ကစစ်ရှောင်ရသူဦးရေဟာ2000ကျော်လောက်ရှိနိုင်တယ်လို့ကံဘလူမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဦးနေစင်လက်ကပြောပါတယ
်ဒီနေ့ရှောင်ရတာက4-5ရွာလောက်တော့ရှိတယ်ခင်ဗျအရင်တုန်းကကလေးကရှောင်ရတာတွေတော့ရှိတယ်တချို့လည်းရွာမနေရဲလို့မို့ရှောင်သွားကြတယ်လည်းရှိတယ်ရွာလုံးကျနေပါရှောင်ရတာတော့ဒီနေ့မှရှောင်ရတာပေါ့အဲ့ဒါတော့အခုအဲ့ကျွန်တော်ပြောတဲ့4ရွာအဲ့တော့ဒီတင်တော့ရေဆိုချောင်းရေလွင်ကြီးရေအလဲခုံရေဒီနေ့မှဆောင်ရတာပေါ့
ဂျွန်လ6ရက်တလင်းလာနေ့ကလည်းကံဘလူနေတဲ့ကလျော်ဖြူကုန်းရွာ နှောကုန်းရွာနဲ့ကိုင်းမရွာတို့ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ကမ်းဘလူးမြို့နယ်တွင်ရွာပေါင်း300ကျော်ရှိတဲ့အထက်ကရွာပေါင်း20ကျော်လောက်ဟာမီးရှို့ခံထားရပြီးရွာသားတွေကလည်းစစ်ပေးရှောင်နေကြရတယ်လို့ပြောပါရယ်။ဝက်လက်မြို့နယ်ထဲမှာလဲရွှေဘိုမြို့နယ်ထဲကခလာရ42တက်ကအင်အား100ကျော်လောက်နဲ့နေမြေရှင်းလင်းရေးပုံစံဝင်ရောက်လာတာကြောင့်ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေနဲ့ထိတွေ့တိုက်ပွဲအနှဲငယ်ဖြစ်ခဲ့တယ်လို့ဒေသခံတို့ကပြောပါရယ်ရွှေဘိုမြို့နယ်တောင်ပတ်ပန်းတောင်ရွာနဲ့ဝက်လက်မြို့နယ်ထဲကဖွင့်လိုင်းရွာအစမှာထိတွေ့တိုက်ပွဲဖြစ်ခဲ့တာဖြစ်တယ်လို့ပြောပါရယ
်နောက်ဘက်မှာခဏလေးတော့ကင်းဖြစ်တာပေါ့ခဏလေးကင်းကြတော့ကျွန်တော်တို့အဲဒီအစီအစံ PDF ကလူကြည့်တော့ကျွန်တော်တို့ဆိုင်ရပါလားမနှစ်ယောက်ကနေပြီးတော့နှစ်ယောက်လောက်ကတော့ဖြတ်နိုင်လိုက်တယ်ဆို။ဟုတ်အဲဒီကနောက်ပြီးစကားကျွန်တော်တို့အဲ့ပရိန်းနှစ်ဆက်ပြစ်တာတော့တီကြတော့တီကြလို့ပြစ်တာပါဗျာ။ခံမလို့တော့မရဘူးပေါ့နော်အောက်ထံ9ယောက်လောက်တော့ကြာနိုင်တယ်လို့သတင်းရတယ်။အခုလောလောဆယ်တော့ရွာဒီဘက်ကတခုလောက်တော့မစီသေးဘူးဗျာ။ဒီဘက်ကနေစိတ်ချောင်းထုတ်ထုတ်လာချင်း PDF ကိုရနေပြီးတော့ကြားနေဖြတ်ပြီးတော့ကုကန်ရတယ်
မေလ23ရက်နေ့ကလေးကဝက်လက်မြို့နယ်တဲကိုစစ်ကောင်စီစစ်ကြောင်းတစ်ခုကနယ်မြေရှင်းလင်းရေးလုပ်နေတာကြောင့်ရွာပေါင်း30ကျော်လောက်ကရွာသားတောင်းနေကြီးထွက်ပြေးနေကြရတာပါနယ်မြေရှင်းလင်းရေးတခြားမှာစစ်ကောင်စီတပ်တွေကကျေးရွာတွေကိုမီးရှို့တာရွာသားတွေကိုဖမ်းဆီးတာတပ်ဖြတ်တာတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ဒီနေ့ဇွန်လ10ရက်နေ့မှာလည်းနောက်ထပ်စစ်ကြောင်းတစ်ခုကဝက်လက်မြို့နယ်တဲကိုနယ်မြေရှင်းလင်းရေးဝင်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကတော့သခိုင်းတိုင်းအတွင် PDF တွေဟာကျေးရွာတွေအတွင်းနေရာယူပြီးအကြမ်းဖက်လုပ်ရက်တွေလုပ်တာကြောင့်နေမြေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့တုံ့ပြန်ထားပါတယ်။အခုမိုးရသည်ဝင်လာတာမို့စစ်ကြောင့်အိုးအိမ်စွန့်ပြေးနေရတဲ့ဒုက္ခသည်တွေအဖို့နေထိုင်စားသောက်ရေးပိုခက်ခဲလာသလိုစေဝါလိုအပ်ချက်တွေလည်းရှိနေတယ်လို့စစ်ရှောင်းတွေကပြောပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရက်စွန့်ခွာတိမ်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျအတဲဟာကြီးထွားလာနေတယ်လို့ပြောပါရယ်။ဒါအပြင်နေရက်စွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုစီကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ခြင်းမရှိသေးဘူးလို့ပြောထားပါရယ်ရှင်။
စကိုင်းတိုင်းကမ်းဘလူးမြို့နယ်နဲ့ဝက်လက်မြို့နယ်တွေထဲမှာစစ်ကောင်စီတပ်ကနေမြေလိုက်ပြီးတော့ရှင်းလင်းနေတဲ့အကြောင်းအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ဒုက္ခသည်ပြည်သူတွေအတွက်အကူအညီတွေအရေးပေါ်လိုအပ်နေတဲ့အခြေအနေကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတွေမှာအကြက်တဲတွေနဲ့ကြုံနေရပြီးလူသားချင်းစာနာမှုအကူအညီတွေရဖို့ကိုလည်းအခက်အခဲတွေရှိနေပါတယ်။အထူးသဖြင့်ကတော့ကရင်ပြည်နယ်ထဲဖြစ်ပါတယ်။ကရင်ပြည်နယ်ထဲမှာတော့အလှမ်းဝေးကွာတဲ့နေရာတွေမှာခိုလုံနေရတဲ့စစ်ဆောင်ပြည်သူတွေစီကိုအကူအညီတွေရောက်နိုင်ရေးပို့ပြီးတော့ခက်ခဲလာတယ်လို့ကရင်ပြည်နယ်အရက်ဖတ်ဖွဲ့တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းဦးတမောင်တန်းပြောပြပေးပါရှင်
။ပြည်တွင်းကစစ်ပွဲတွေကြောင့်ကရင်ကြီးရွာသားအများပြားဟာထိုင်းနေဇက်ဘက်ကိုတိမ်းရှောင်ကြရပြီမဲ့ထိုင်းအနာပိုင်တွေဘက်ကသူတို့ထဲကတချို့ကသာယာယီခိုလုံခွင့်ပေးပြီးအများပြားကတော့နေဇက်ဖြတ်ကျော်ခွင့်မရကြပါဘူး။ဒါကြောင့်လည်းသူတို့ဟာပြည်တွင်းလက်လဲခိုအောင်နေရတဲ့ဒုက္ခတွေတွေဖြစ်ပြီးနိုင်ငံတကာနဲ့ကုလသမဂ္ဂအေဂျင်စီတွေရဲ့အကူအညီအထောက်ပံ့နဲ့လည်းအလန့်ငွေးနေပါတယ်။ထိုင်းနိုင်ငံတွေရောက်လာတဲ့ဒုက္ခတွေတချို့ကိုလည်းထိုင်းဘက်ကနေရပြန်ပို့ဖို့ဖိအားပေးခဲ့တဲ့အတွက်စစ်ပြေးဒုက္ခတွေအများပြားဟာပြည်တွင်းမှာပဲဘေးလွတ်ရာကိုတနေရာပြီးတနေရာရွှေ့ပြောင်းနေထိုင်ကြရတာပါ။စစ်ပြေးဒုက္ခတွေဟာလက်လန်းမမီတဲ့နေရာတွေမှာတကွဲတပြားစီရောက်နေကြလို့နိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အခက်အခဲကြုံနေရတယ်လို့ကရင်လူခွင့်ရေးအဖွဲ့ KHRG ပြောခွင့်ရစောနန္ဒစုက VOA ကိုပြောပါတယ်။အထူးသဖြင့် KNU နယ်မြေတွေဖြစ်ကြတဲ့တပ်မဟာ1တထုံခိုင်၊တပ်မဟာ4ဒဝဲခိုင်နဲ့တပ်မဟာ5ဖားပုံခိုင်ဒေသတွေကပြည်ရင်းဒုက္ခသည်တွေဟာအကူအညီတွေနဲ့အလန့်ဝင်းနေတာလို့ပြောပါတယ်။
သူတို့ကပြည်များကြီးရဲ့ဟိုလေတဲထဲမှာတော့ဒီလူရှိတော်ထဲမှာတော့အဲ့ဒီလူတွေဆက်ပြေးနေကြတာပေါ့နော်ဆိုတော့အဲ့လိုဟိုအစုအဖွဲ့အပြင်းနေတဲ့အခြေအနေစုဖက်တွေကကြတော့ဒီလိုမှ humanitarian aid က access မရကြဘူးခင်ဗျာ
ထိုင်းနေဆက်ဒါမှမဟုတ်ထိုင်းနေဆက်နဲ့တိတ်ပြီးအလံမဝေးတဲ့ပြည်တွင်းဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေထောက်ပံ့ဖို့လွယ်ပေမဲ့ကရင်ပြည်နယ်အတွင်းပိုင်းကစစ်ပြေးဒုက္ခသည်တွေကိုတော့ပြည်တွင်းကအရက်ပဲအဖွဲ့တွေကပဲအဓိကအကူအညီပေးနေရတာပါအခက်အခဲကတော့ပြည်တွင်းအရက်ပဲအဖွဲ့တွေမှာဒုက္ခသည်တွေကိုလုံလုံလောက်လောက်ထောက်ပံ့နိုင်ဖို့ငွေချေးအင်အားမရှိကြဘူးလို့စောနန္ဒစုကပြောပါတယ်
ဒီကချင်းကနာဆောင်တာမဟုတ်ဘူးကိုကိုတန်းပေါ်ပြီးတော့ဝင်ရနိုင်တာကကျတော့ဒီကချင်း ini lucu apa ini di website depana. So the humanitarian aid itu bukan bilangan dia apa dia lepas itu nada sendiri di Malaysia tu. So the di mana dega lupa kita nak kau kamu aku ini ini leh lucu apa ini di ini leh.
นะฉะนั้นโดดที่ตาสุเทียนที่ได้ตั้งเลยดีลงอยู่ไอจีพีวิชิเดนี่อย่างวิชาลงนั่นเด็กลูกเสกคู่เดียวเนี่ยตั้งยังยังบ่มีลูกเทียนชุดที่บูดเดียวจะน่ารู้กันตั้งสูตรอะไรบ้างกินปีนี้ด้วยเสพยาดูขาดเลยยินสายนี่จะยาเด็กแค่แค่ด้วยกูยินไปคันปีลูกยาอีบัวมีอาสุเรกังเสร็จเลยเกิดอาจิกาออนไลน์ส่วนนี้วัดเดียกูปุ๊บดูนี่ก็ปีลูกแค่ปีอะไรส่วนนี้วัดกูยาเป็ดพ่อเรนเน่ นั่งกันก็พอจะรู้แต่เอาแค่จับอะไรแต่ถ้าการดูแค่แค่ดูก็ไม่มีตัวเด่นนับอยู่ท่าเลยเฉลี่ยดูก็ดีส่วนนี้ว่ามาเกิดอาจิกาเต็มปากเก็บอะไรสิ่งสิ่งที่ฮะดูข้าเดือดสิยามเอกุญยีดูก็ตามีท่าเดียวลูดาจินสานาเรกุญยีดูวันยาวในเมื่อแล้วดูก็เลยไปสู้ท่าบาร์เรลูเกิดอาจิกาเปล่าบาร์เรนั่นทำนั่นสัตว์คนเนี่ยอาณาเต็มบินเอาไปงาสาลูกินปีเนี่ยดูเสพยาดูข้าเด แต่ในขณะตอนเช้าสิบีดูปลายแขนเนี่ยมุดรอกแขนมาเสียชอว์มีอาจจะโคลงมีจ้าได้พี่บาร์เลยปฏิบัติการโอเอ็นสกัดปีนี้จ้าได้มีมาบีเรนดูข้าเดือดวิโกลูดาจินซานากุญิมุปีนัยบุอาเซียนพ่อกับจูบันนี่ราชีบาร์เลยบีเกอร์มีมาลูดาจินซานามุกุญิเออาเซียนยินดีส่วนหนึ่งด้วยมีมาหนึ่งด้วยอุซาเบติดาด้วยตั้มเขียมาคิมปีนี่เลยป่าวเงียบาร์เลย ทั้งหมดเลยอาเซียนเนี่ยมาจากกุญย์เปย์นิลันสัญญาตบกคอเลจเจ็ดวิจารดีกุญย์เรื่องเป็นไงบุจังจานี่ใช่ปะมาจากเหตุมาในงานกุลายอมเหมือนมาเยสัญญาอาเซียนทุกคนเลยขี้เจียนด้วยมาโรอาเซียนเนี่ยลูดาจินซานามุกุญย์มุสัญญาทั่วบังเกิดสักเรื่องกูเปลี่ยนเลยส่วนนี้ไม่รู้ทั่วเปลี่ยนท่าจะไปเลย
ก็ยินดีด้วยกันปีดูเรื่องลูดาจินซานามุกุญย์เรียบร้อยแล้วเนี่ยเจ้าอุตมะอุตันจะไปเกล้าพิบาร์เลยเช่นสับปีโร่ยักษ์ขันบะมาสัตว์ต้องสีเปลี่ยนเลยเนี่ยเช่นนี้กูติมจะไปจมาร์เลยมีมาในงานเนี่ยมาสัตว์ต้องสีเซนงเนี่ยมีแต่ปีโร่สีเปลี่ยนเลยมูรีเนี่ยจงเนียบาร์เลยที่เราจงเนียตัวเบย์ยักษ์ขันปีเนี่ยบะมาเลยสัตว์ต้องสีเปลี่ยนเลยมูรีเนี่ยจงเนียละวะ
สิ่งของสิบการอดีตสัตว์ต้องสิเปลี่ยนละมุมเชียวสิมันสังยันนี่บาร์เรลุสวาเรย์ยักษ์ขันปีเนี่ยด้วยงาสัตว์ต้องสิยังช้ามุเชนียังงงอัตเรียนไปปูทารากูกูยินจันจบยาไปว่าเช่น
ยามาในงานด้วยสัตว์ต้องสิเซนงหนุ่ยมีแต่เนวีพิสิเปลี่ยนละนี่ละเจ้าขี้ตัวลายเสียด้วยมีแต่ละนี่ตัวอาชาเสียจะก้าเซนงหนุ่ยเลยมีแต่ละนี่บาร์เรย์ยักษ์ขันปีเนี่ยมาส่วนเลยสัตว์ต้องสิเซนงหนุ่ยมีแต่เนี่ยเป็นสัตว์ต้องสิเปลี่ยนละนี
အခက်အခဲကြုံရတော့အများကြီးပဲငါတို့ကတော့မြောက်စစ်တွေ line ကန် line ပေါ့အဲအဲ့လိုတော့နေတဲ့အစီအစဉ်တော့ဘယ်လိုဆိုမလဲစီကားလေးတို့ကိုလိုတော့ဝင်လို့မရဘူးအဲခါကျဆိုင်ဝင်လိုက်လို့ရှိရင်တော့ပေါ့တာမရဘူးအဲ့လိုအဲတတူတူဆိုင်ဆိုင်ဆိုလေးဒီမှာပြနေတယ်လုံးဝကိုမရောပါဘူးအဲ့လိုအဲစစ်တူတွေကထွက်လာပြီဒီအပြန်မစီမရတော့ပြန်ပြီးစစ်တူတွေဝင်ဒီအလိုစားတာခက်ခဲတွေကတော့အများကြီးပဲ
အခုလိုစီအလုံးလောက်မရတာတွေအပြင်ဈေးနှုန်းမြင့်တက်လာတာကြောင့်လိုင်းကားသမားတော်တော်များများအလုံးနားထားရတယ်လို့အဲ့ဒီကားသမားကပြောပါတယ
်တစ်စင်မှာတော့ဘယ်လိုဆိုမလဲဒီ69စီကတော့အလုံးမဖြစ်ဘူးစီးစစ်တက်တာနဲ့ဆန်တယ်ဟုတ်တယ်အဲ့ဒါနဲ့ဆန်တယ
်ရခိုင်ပြည်နယ်ကစစ်တွေမြို့မှာဆိုရင်လဲ73စီဆိုင်ကြီးတွေမှာစီရေပြက်လက်နေတယ်လို့အပြင်ဆိုင်တွေမှာလဲဆက်စီ1လီတာကို3000ကျော်အထိပေးနေရတယ်လို့စစ်တွေဒေသခံတို့ဖြစ်တဲ့မတ်ဝေဝေဦးကပြောပါတယ
်ဟုတ်ကဲ့ဒီ73ဆင်းနဲ့ပတ်သက်ပြီးတော့ကြာတော့လေဒီအခုကအရင်နေ့ဈေးကြည့်လာရရှိပေါ့ဒီပုံမှန်ဘယ်လိုပြောမလဲဆိုင်ကြီးတွေမှာဆိုရင်လည်းမျိုးအ1လီတာ6800အထိအမျိုးပေးရပေါ့နော်အပြင်မှာဆိုရင်တော့တစိုးဆိုင်တွေဆိုရင်3000ကျော်3000အဲ့လိုမျိုးပေးရတဲ့အပိုင်းရှိရဲ့ဆိုတော့ဒီအမျိုးပေးတဲ့အဲ့မျိုးပြဿနာပေးရတဲ့အခါတောင်မှအမျိုးခင်မဲ့ဆိုင်တစ်ခါတည်းရှာမတွေ့ဘူးပေါ့လိုလဲဆိုတော့ဒီတချို့ site တွေကတော့စီကုန်သွားပြီးစီပြတ်သွားပြီးဆိုတော့ခဏခဏကြုံရပါတော့စီသွားဖြစ်နေတဲ့စီမရှိဘူးမနေ့ချင်းမှလာခဲ့အဲ့လိုမျိုးလဲကြုံရတော့
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နေ့စဉ်73စီဈေးနှုန်းတွေကိုတည်ငြိမ်အောင်ဆောင်ရွက်နေတယ်လို့ VOE ကိုပြောပါတယ
်ဈေးနှုန်းပြီးတော်တော်ကတကဘာလုံးမှာဖြစ်နေတာပေါ့နော်ပြက်နေတဲ့ဟာမျိုးရှိတယ်သို့တော်မြန်မာနိုင်ငံအစိုးရအနေနဲ့ကျွန်တော်လုပ်ပြနေတာတော့ဈေးနှုန်းပြတ်ပတ်သက်လာပြီးရင်သာစင်ကာပူမှာဖြစ်နေတဲ့ကျွန်တော်တို့ကအများကြီးတော့73ကစင်ကာပူကနေတွင်းတာလို့ရှိတယ်။အ
စင်ကာပူကနေနေစဉ်ဖြစ်နေတဲ့ဈေးနှုန်းပေါ်မှာကျွန်တော်တို့ကအနည်းဆုံးအခွန်ကောက်နဲ့အနည်းဆုံးအခွန်ကောက်ရင်းပေးပို့ဆောင်နေစေရည်ရယ်ဒါတွေပဲပေါင်းပြီးတော့ကျွန်တော်တို့ကနေစဉ်ဈေးနှုန်းပတ်မှာပြီးတော့စီးရင်အောင်ရပေးရရှိတယ
်73စီဈေးနှုန်းကြီးမြင့်တာရောမလုံလောက်ဖြစ်နေတာကိုပါသူတို့ဖြေရှင်းနိုင်မယ်လို့ယူဆတဲ့အကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်73စီရရှိရေးနဲ့ပတ်သက်ပြီးရင်သူတို့ကျွန်တော်တို့နဲ့တင်သွင်းတဲ့လူတွေမှာလည်းအထက်ကဲအထူးစီကြောင်းတွေ့ရတယ်ကျွန်တော်တို့ဒီဆိုရအနေနဲ့လည်းတောင်ငွေရေးပြည်ကနေပတ်သက်ပြီးရင်ကျွန်တော်တို့ကလိုအပ်တဲ့ပမာဏပေါ့လိုအပ်တဲ့ပမာဏနဲ့ဒါချိန်ကြီးပြီးလောက်ဆောင်နေတာရှိတယ်။အဲပေါ်များပါရရှိရတဲ့ပတ်သက်ပြီးကျွန်တော်နောက်ထပ်ချိန်ချင်းဆောင်ရွက်နေရတယ်ဆိုတော့ရှားနိုင်ငံတွေဝင်ယူဖို့ကျွန်တော်တို့ဆောင်ရွက်နေရရှိတယ်။ဒါရှားနိုင်ငံတွေဝင်ယူဖို့ကလည်းအဲကျွန်တော်တို့ကရဖြည့်ခဲ့ရတဲ့အချိန်ကျွန်တော်တို့ဒါဆောင်ရွက်ချက်အခုချိန်မရှိတဲ့အတွက်အခုချိန်မှာအစ်စ်လုပ်ငန်းပြန်စတာမဖြစ်တဲ့။ဟုတ်တော့ဒီလအတွင်းမှာကျွန်တော်တို့ကဒါဝင်ယူနိုင်အောင်ပေါ့ဝင်ယူနိုင်အောင်ဆိုတော့ဆောင်ရွက်နေတဲ့အခါမှာရာဂန်လုံးတော်တော်များများတော့ကျွန်တော်တို့အောင်မြင်လေးဖြစ်တယ်
။ရခိုင်ပြည်နယ်နီးတူမြန်မာနိုင်ငံဒေသတော်တော်များများမှလည်း73စီဈေးနှုန်းကြီးမြင့်တာနဲ့ပြက်လက်မှုအကျပ်တဲကိုကြုံနေရပါတယ်။73စီရှားပါမှုနဲ့တစ်ဆက်တည်းမှာပဲအခြေခံစားကုန်တွေပါဈေးနှုန်းမြင့်တက်ပြီးစီးပွားရေးလုပ်ငန်းတော်တော်များများလည်းရပ်ဆိုင်းခဲ့ရပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ဘက်မှာ73စီပြက်လက်နေတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းကျင်းတောင်တွေကဒီပြစ်ဒဏ်ချခံထားရတဲ့မြန်မာ180နီးပါးပြည်နှင်တန်းပေးလိုက်တဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်။ထိုင်းအကျင်းတောင်တွေအသီးသီးကနေပြီးတော့လွတ်ရက်စေတဲ့မြန်မာအကျဉ်းသား180နီးပါးကိုထိုင်းအာဏာပိုင်တွေကပြည်နှင်တန်းနဲ့ထိုင်းမြန်မာနယ်စပ်ကနေပြန်ပြီးတော့လွှတ်လိုက်ပါတယ်။အဲ့ဒီလူတွေကိုရနောင်းကော့တောင်နယ်စပ်ဂိတ်ကနေအခုအင်္ဂါနေ့တုန်းကပြန်ပြီးတော့ပို့လိုက်တာပါ။အများစုကတော့တရားဝင်အထောက်ထားလက်မှတ်သက်တမ်းကုန်ဆုံးပြီးတော့တရားမဝင်နေထိုင်မှုတွေနောက်ပြီးတော့အထောက်ထားမဲ့ခိုးဝင်မှုတွေနဲ့နောက်ပြီးတော့ဒီတခြားရာဇဝတ်မှုပုံမှန်တွေနဲ့အကျဉ်းချခံရသူတွေဖြစ်ပါတယ်။အကြောင်းစုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်မှုတခြားရာဇဝတ်မှုတွေကျူးလွန်တဲ့အမှုတွေအပါအဝင်တရားဝင်အထောက်ထားလက်မှတ်တွေသက်တမ်းကုန်ဆုံးတာဆိုင်ဝက်စာတမ်းအပြည့်စုံမရှိမှုတွေကြောင့်မြန်မာလူသမား180နီးပါးကိုပြည်နှင်တန်ပေးတာဖြစ်တယ်လို့လဲကော့တောင်းမြို့မြန်မာရွှေပြောင်းလူသမားအရင်းမြစ်စင်တာကကိုပီတာကအခုလိုပြောပါတယ
်။ဟိုဘက်ရနောင်းကနေပြီးတော့ဟောပေါ့ပြစ်ဒဏ်ကျခံပြီးတော့အချုပ်လွတ်တွေပေါ့
ဟုတ်ကဲ့
ကျွန်တော်ရွှေပြောင်းလူသမားဟောမြန်မာရွှေပြောင်းလူသမားတွေပေါ့အမျိုးသား90ယောက်အမျိုးသမီး68ယောက်ပြီးတော့ယောက်ျားကလေးက5ယောက်မိန်းကလေးက6ယောက်စုစုပေါင်း169ယောက်ဟုတ်ကဲ့လွယ်တော့မိလိုက်တယ်ဟုတ်ကဲ့
အခုလိုမျိုးပြည်နှင်တန်ပေးခံရတဲ့လူသမားတွေကနိုင်ငံကူးစာအုပ်ရှိတဲ့သူတွေဟာထိုင်းနိုင်ငံထဲကိုနောက်ထပ်အနည်းဆုံး6လကနေ2နှစ်အထိပြည်ဝင်ခွင့်မရကြဘူးလို့လဲဆိုပါတယ်သူတို့ကိုတော့မြန်မာပြည်ဘက်ကိုရောက်တဲ့အခါမှာကွာရန်တင်း5ရက်ထားပြီးမှနေရက်ပြန်ပို့သွားမှာဖြစ်တယ်လို့လဲကိုပီတာကဆိုပါတယ
်ညာလိုအဖေကမှခိုးဝင်တဲ့အမှုကများတယ်မှာကွာရန်တင်း5ရက်ဝင်ရမယ်မှာကိုဗစ်ဖြစ်တယ်မှာကိုဗစ်နှောင်းထိုးရဖြစ်တယ
်အခုဖမ်းပြီးပြန်ပို့ခံရသူအများစုဟာမပြောင်းရင်ညပါဘူးမြန်မာပြည်မှာအလုတ်ကန်ရှားပါလို့ထိုင်းနိုင်ငံထဲကိုဝင်ရောက်လာကြတာဖြစ်လို့တချို့ကအိမ်ပေါင်ခြံပေါင်ပြီးလာခဲ့ကြတာလို့လည်းဆိုပါတယ်အခုလိုမျိုးဖမ်းဆီးပြီးပြန်ပို့ခံရသူတွေရှိနေတဲ့ကြားကပဲအလုတ်ကန်အခွင့်အလမ်းတွေကိုရှာနေကြတဲ့မြန်မာလူသမားတွေကတော့ထိုင်းနိုင်ငံထဲကိုနေစဉ်တွားရောက်နေတာမို့မြန်မာတွေဟာအစုလိုက်အပြုံလိုက်ဖမ်းဆီးခံရမှုတွေနေ့စဉ်ခံနေရပါတယ်။အခုလိုမျိုးပြစ်ဒဏ်ကျပြီးလွတ်ရပ်စေသူတွေကိုထိုင်းနိုင်ငံဘက်ကနေရက်ပြန်ပို့ပေးနေပေမဲ့ကိုဗစ်ကပ်ပေးကြောင့်မြန်မာနိုင်ငံဘက်မှာစောင့်ကြည့်စင်တာတွေမလုံလောက်တာကြောင့်မြန်မာဘက်ကအကန့်အသတ်တွေနဲ့ပဲလက်ခံပေးနေရတာပါ။အခုဆိုရင်ထိုင်းနိုင်ငံဘက်မှာလွတ်ရပ်စေတဲ့သူတွေဟာထိုင်းလာဝကအချုပ်တွေထဲမှာထောင်ကလန်းနဲ့ကျန်နေသေးပါတယ်။လွတ်ရပ်စေပြီးနေရက်ကိုပြန်မပို့တဲ့အတွက်ကိုဗစ်ကပ်ရေးကာလမှာတချို့အချုပ်သားတွေကတော့လာဝကအချုပ်မှာဆန္ဒပြတာတွေရုံးရင်းစံခတ်ဖြစ်တာတွေလည်းရှိခဲ့ပါတယ်ရှင်
။ထိုင်းကျင်းတော်နေထဲမှာလွတ်ရက်စေမြန်မာအကျဉ်းသား180ကိုပြည်နှင်တန်ပေးလိုက်တဲ့သတင်းမအေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြလူလူနဲ့ကျန်းမာရေးအစီအစဉ်ဦးကျော်စန်းသားရဲ့မြမအရေးတုံ့သက်ချက်နဲ့ကိုရနိုင်ရဲ့အားကစားခံတာအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာညချမ်းပါတော်ရရှင်များရှင်အခု10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်မှာတော့အစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးအကြောင်းကိုတင်ဆက်ထားပါတယ်ပြီးခဲ့တဲ့မေလ29ရက်နေ့ကကမ္ဘာအစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးနေ့ဖြစ်ပါတယ်လူခန္ဓာကိုယ်မှာဦးလန်းချောင်းကျန်းမာရေးအတွက်ဆိုရင်လူတိုင်းကဝမ်းမှန်မှန်စောင့်ကြည့်စမ်းစစ်ခြင်းအပြင်ဦးမကြီးကင်ဆာလိုမျိုးယောဂကိုကြိုတင်သိပြီးတော့ကာကွယ်နိုင်မှာပါဒီသတင်းပတ်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားတာရှုစားနားဆင်ပါရှင
်အစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးကလည်းခန္ဓာကိုယ်ကျန်းမာရေးမှာအရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်မိမိရဲ့အစာအိမ်နဲ့ဦးလန်းချောင်းအခြေအနေကိုနေ့စဉ်စောင့်ကြည့်လေ့လာအကဲခတ်တင်ပြီးအထူးသဖြင့်လေ့လာရလွယ်ကူတဲ့ဝမ်းမှန်မမှန်ဝမ်းကောင်းမကောင်းဆိုတာတွေကိုသတိပြုသင့်တယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းအကြံပေးကြလေးရှိပါတယ်အစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးပြဿနာတွေထဲမှာအရေးကြီးတဲ့ယောဂတစ်ခုဖြစ်တဲ့ဦးမကြီးကင်ဆာယောဂဖြစ်ပေါ်ခံစားရပြီဆိုရင်ဝမ်းသွားတဲ့ပုံစံပြောင်းသွားပြီးဝမ်းနဲ့ဆိုင်တဲ့မူမမှန်တဲ့လက္ခဏာတွေပြသနိုင်တာကြောင့်ဝမ်းမှန်မမှန်ဝမ်းကောင်းမကောင်းဆိုတာတွေကိုသတိပြုလေ့လာခြင်းအပြင်ယောဂကိုစောစောစီစီသိရှိဖို့အခွင့်အရေးများစေနိုင်တယ်လို့အတိုင်းမကန်ခွဲစိတ်အထုကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဦးအေးမွန်ကအခုလိုပြောပါရစေ။
အဲ့တော့ဝင်းချုပ်တာကဥမကင်ဆာဖြစ်လို့ပဲသူပေါ့သူဥမကင်ဆာဖြစ်ရေးစားတက်ရှိမှာပေါ့နော်မိသားစုမှာဖြစ်တဲ့လူတွေပါညာတယ်ပေါ့နော်ဘလိုဖြစ်တယ်ရှိရမလဲဆိုနံပါတ်1ချက်ကတော့သူကတော့ဟိုဒါတော့ဥမိုင်းဆိုတာကျွန်တော်တို့ကဘိုက်တစ်ဘိုက်လုံးမှပြန်တယ်တော့ညာဘက်တွေရရှိတယ်နော်ဒီဘက်ဒီရင်ကောင်းတော့မှရှိတယ်ဟုတ်ဘက်ဘက်မှရှိတယ်ဟုတ်အောက်ဒီဆင်ဝါဆိုတော့နေရာဘူဒီပြောင်းလောက်ပါတော့သူအကြမ်းမင်းပြောမယ်ဆိုတော့တစ်ချက်ကတော့တနည်းရှိဖို့ကတော့ဝင်းသွားတဲ့ပုံစံပြောင်းသွားတော့ပေါ့ဒုတိယကပုံမှန်တဲ့တစ်ခါသွားနေပြီနှစ်ခါသွားနေရရုပ်တရက်ဝင်းချုပ်လာတယ်ဝင်းချုပ်လာဝင်းချုပ်လာတယ်ကျွန်တော်တို့ခေါ်တော့ increasing constipation ပေါ့ဝင်းပေါ်ရစားလိုက်တယ်နှလုံးစားလိုက်တယ် okay ပါတယ်နောက်တစ်လကြသုံးလုံးမဆမ်းမရတယ်နောက်တစ်လကြလေးလုံးတော့ဆမ်းမရဘူးဝင်းချွတ်တာပူပူဆိုးလာတယ်ဆိုတော့ဒေတာပြီးတော့တိတ်ကြနော်နံပါတ်1ကျတော့ဝင်းချွတ်တာမဟုတ်သူကဟဲ့ပြပြောင်းသွားတာဝင်းကပျော့လာသဘောနော်ဝင်းကဒိုင်ရီယာလို့ဝင်းပျော့လို့ပြောတာဘာလဲအဆမမှမဟုတ်ဘူးဝင်းပျော့လာတယ်သဘောကနော်ချွဲလေးပါလာတယ်ဒါမျိုးလေးဆိုတော့တန်းနေရရှိရမယ်နော်ဒါအပေါ်ပိုင်းဥမာကြီးပေါ့အောက်ပိုင်းဒီရက်တန်လို့ခေါ်တယ်နော်ဆိုးအောင်အိမ်ပေါ့လေသူကြတော့ဘာလဲဝင်းသွားရင်မဝဝဘူးသွားနော်ဝင်းသွားလိုက်ပြီးသွားရင်မဝဝဘူးကြံ့နေထဲနေတာသဘောတော့အမှန်အထက်မှာကျူမိုင်းရှိနေတာညှထုတ်ကြံသဘောကနော်အဲဝင်းသွားပြီးမဝဝဘူးဖြစ်ဖြစ်နေပြီဆိုရင်ထပ်တည်းသွားနေရရင်အဲ့ဒါလိုလိထားမယ်တမှုပေါ့နော်အဲနောက်ကြတော့ကတော့ခုနကပြောခေါမလဲဟိုဘာခေါမလဲဒီလိုပိန်သွားတယ်ပေါ့ဒါတော့လည်းရောက်လာတော့ရင်းနေသွားသလားနည်းနည်းပိန်သွားတယ်ဝေးလို့ရှိလာတယ်နော်နောက်တစ်ခါပါဆိုလူကနည်းနည်းဖြူဖြောလာတယ်အနည်းများလေးပေါ့သွားနော်ဟိုချို့ကြတော့ဝင်းသွားရင်သွေးပါလာတယ်နော်သွေးပါလာတော့လာပြမှာပေါ့လေသွေးပါလာချင်းတိတ်ကောင်းလည်းမဟုတ်ပေါ့နော်သူကဝင်းနဲ့ရောပါလာတယ်အစာရင်ပါတယ်နော်တိတ်အနည်းရဲလည်းမဟုတ်ဘူးသူဘုတ်လည်းပါလာတယ်ဒါဆိုတန်းနေရှိရမှာတေးပါတော့เนาะသူမပါဘဲနဲ့လူကအနီးမြတ်ဖြစ်လာတယ်ဖြောလာတယ်အတေးအိမ်သားနေသားဖြူလာဖြူလာတယ်เนาะဒါဒါမျိုးပဲတော့ပါတော့သွားစိတ်မြဲဆိုပြေပုံပြန်ကြလာပဲဒါမျိုးတန်းနေရှိရမှာเนาะအဲ့တော့သူရနေအနီးမြတ်ဆိုရင်စပယ်ယောက်ျားဆိုရင်ဒါကဥလန်းချောင်းပဲတေးရပါပဲเนาะအဆိုင်ကင်ဆာလားဥမိုင်းကင်ဆာလားဒါပဲတော့ပါတော့เนาะတန်းနေရှိမှာလေးတော့တေးရပါတော့เนาะအဲ့ဒါဘူကတော့ဟိုကတော့ရင့်သွားပြီဒါဆရာဝန်တွေဆောင်းလို့ရပြီးမှလုံးနေပေါ်တယ်လက်မှဟိုဆိုရဲလက်နဲ့ဆန်းနေကမှာအလုံးကြီးချိန်တွေမိတော့ဒါရောကရင့်သွားပြီသဘောတရားပေါ့နော်ဟုတ်ပြီဆောပိုင်းလေးကတော့ခုနကလေးနဲ့ကြည့်ရပါမယ်သဘောပေါ့နော
်မေလ29ရက်နေ့ဟာကမ္ဘာအစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးနေ့ဖြစ်ပါတယ်ဒီနေ့ကမ္ဘာအစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးနေ့မှာတော့ဦးမကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါကိုအဓိကထားပြီးကျန်းမာရေးပညာပေးမှုတွေပြုလုပ်ကြဖို့တက်မှတ်ခဲ့ကြတာပါကင်ဆာယောဂါဟာကမ္ဘာပေါ်မှာဒုတိယအသက်သေဆုံးမှုအများဆုံးယောဂါဖြစ်နေလို့အခုလိုတက်မှတ်ဆောင်ရွက်ခြင်းဖြစ်တယ်လို့သိရပါတယ်မြန်မာနိုင်ငံမှာလည်းအဖြစ်များတဲ့အစာအိမ်နဲ့ဦးလန်းချောင်းဆိုင်ရာကျန်းမာရေးပြဿနာတွေအကြောင်းဟောပြောပွဲတစ်ခုကိုမြန်မာတနိုင်ငံလုံးမှာရှိတဲ့ GP ဆရာဝန်တွေအတွက်ရည်ရွယ်ပြီးကျင်းပပြုလုပ်ပေးခဲ့တယ်လို့ Sand Pharma မှ Product Manager တဦးဖြစ်သူမတ်သီတီတွင်နိုင်ကအခုလိုပြောပါရယ
်ဒီနေ့မေလ29ရက်နေ့မှာပြုလုပ်တဲ့ဒီ World Digestive Heart Day ပေါ့နော်ဒီအထိမ့်မှတ်အနေနဲ့တနိုင်ငံလုံးမှာရှိတဲ့ GP ဆရာဝန်တွေကို knowledge sharing နေနဲ့ဒီလို Sand Pharma ကထုံးလို့ဖြတ်ချည်တဲ့ Justice ပေါ့နော် Antacid ပေါ့ Chewable Antacid ကနေပြီးတော့ knowledge sharing session တွေလုပ်ဖြစ်တာပါရှင
်အစာအိမ်နဲ့ဦးလန်းချောင်းဆန်ရယောဂါတွေထဲမှာဦးမကြီးနဲ့အစာဟောင်းအင်ကင်စာယောဂါကိုခရီးပြုဖို့လို့ဒီလိုဝမ်းချုပ်တာနဲ့ဆက်ဆက်ပြီးဖြစ်လေရှိတဲ့ယောဂါတွေကိုလည်းခရီးပြုတင်တယ်လို့သိရပါတယ်ဝမ်းချုပ်တာနဲ့ဆက်ဆက်ပြီးဘယ်လိုယောဂါတွေကိုကြုံတွေ့ခံစားရနိုင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးအေးမောင်ကအခုလိုရှင်းပြပါတယ
်ဝမ်းချုပ်လို့မှလည်းကျွန်တော်တို့တကယ်တော့နှစ်ပန်းရှိတာပါလေနော် acute constipation ဆိုတော့ရုတ်တရက်ကြီးပုံမှန်ဝင်းကောင်းနေရရုတ်တရက်ဖြစ်သွားတာမျိုးပေါ့လေဆိုတာမျိုးကဒါတစ်ပန်းအဲ့ဒါဗားရနော်လေဆိုရင်ကျွန်တော်တို့အိုတက်ပောက်တာတို့သလားဦးလန်းချောင်းပိတ်တာတို့ဒါကအချက်ချင်းခွဲစိတ်မရောက်ရပါလေအဲ့ဒါတွေချက်လို့ကျွန်တော်ဖယ်ထားလိုက်မယ်ခ chronic ပေါ့ natashi ဝင်နော်ဝင်ချုပ်တာကြတော့အများလို့ချုပ်နေပြီဆိုတော့ chronic constipation ပေါ့လေအကျံမြဲတော့ခုနပြောလို့နှစ်ရက်တော်ရင်မှတစ်ခါသွားတယ်ဝင်ကျက်တယ်ပါညာအဲ့လိုမျိုးကလားနဲ့ချီလာတာပေါ့လေအနည်းဆုံးတော့နော်သုံးလလားတဲ့ကျော်ပြီးတော့ chronic ဖြစ်သွားတဲ့ပေါ့တဲ့အဲ့လိုမျိုးဆိုတော့ပြဿနာလာတယ်ပြတော့ပေါ့နော်တစ်ကတော့သူကဝင်သွားရင်တားညှင့်ရတယ်တွေ့ကြမှုလို့နော်ဝင်ကိုတားညှင့်ရတယ်ဝင်ကတားကျက်တယ်အားထုတ်ရတယ်ပေါ့သူအဓိကတော့ဒီအဲ့ဆိုရဲ့ပြုကူစာလေးတွေနော်ပြဲသွားတာပေါ့နော်ဆိုကိုယ်လည်းခေါ်လို့ရတယ်ပေါ့နော်ပြဲလည်းခေါ်လို့ရတယ်ပေါ့နော်အင်္ဂလိပ်တော့ inefficient ပေါ့ fisher ခေါ်တော့ပေါ့နော်အနာဖြစ်သွားပေါ့တကယ်တော့လေအဲ့ဒါအဲ့ဒါဖြစ်တတ်တယ်အဲ့ inefficient ဖြစ်ပြီဆိုရင်ပြဿနာဝင်သွားရင်ပုံနာတော့အနာရှိတာပေါ့ဝင်သားပုံနာဝင်သွားပြီးညိုင်းနာနေတော့နိုင်မလောက်နာနေတယ်ပေါ့နော်အဲ့တော့ချို့ဆိုသူတို့ခံစားရတာတယောက်တယောက်လည်းကွာတော့ပေါ့နော်သူခံစားချက်မဟုတ်ဘူးဆိုတော့အဲ့လိုနာနေတော့ဝင်သွားမှကြောက်ပေါ့သူစိတ်ကမသိသေးရအဲ့တော့ဝင်မသွားတော့ပူချုပ်သွားပိုချိုးတော့ဝင်ပိုချက်တော့ထပ်သွားတာပိုးနာပြန်တော့ပေါ့လေအဲ့ပြဿနာတက်တက်တယ်ပေါ့နော်အဲ့ inefficient ပေါ့အဓိကပြဿနာအဲ့ဒါဖြစ်များပြီးဆိုရင် inefficient အခိကတော့အပေါ်ရလေးတွေပဲကြာဝိုင်းထုံနဲ့သွားတယ်ပြတ်လားဆိုကိုကွဲတာအနေကြီးဖြစ်သွားတော့ပေါ့တော်နော်အဲ့ဒါဆိုကျွန်တော်တို့ကထုံတောင်ဆေးနဲ့ကုလို့မရတော့ဘူးလေးဆေးနဲ့မရတော့ခွဲရဆေးရတက်တက်တယ်ပေါ့နော်ဒါကဆန်ကားကျင်းစီးကျူးရှိစီးကျူးတွေပါရှိတယ်အနာကျဲမကောင်းဘူးညာကိုယ်ဟာကြာပဲဆိုရင်အဲ့ facial နဲ့ inefficient ဝင်ပြီးပြည်တဲ့ဘာညာကင်းကျင်တာ fistula လည်းဖြစ်သွားတက်တယ်ပေါ့လားပြဿနာများရှိပါတယ်နော်နောက်တော့ကကတော့ညင်းညင်းနဲ့နော်အချို့က facial line သွားတယ်သူကလည်းပါဆိုရင်ညင်းညင်းနဲ့သူ့ထွက်လာတော့တော့ဟမ်မရိုက်ပေါ့လေကောင်းဖြစ်သွားတယ်ပေါ့တော့ညင်းညင်းနဲ့လေကောင်းဆိုဘာမို့သူကတော့သူ့ကျောထုံတာပဲလေဒီဆိုမှရှိတယ်သူ့ကျောလိုက်တာဖောင်းဖောင်းဖောင်းလာပြီးတော့တခါလေးပေါက်ထွက်သွားတော့ပေါ့ညရတော့တော့ပေါ့နော်အဲလေကောင်းလေးစလာပေါ့ပရမစင် physically ပူဆိုးလိုက်ရင်သူ့ထွက်မကတော့လေကောင်းကပြထွက်လာတဲ့ second တွေပေါ့အဲလေကောင်းတွေဖြစ်သွားတော့ပေါ့တရားပေါ့နော်ဒါကအဖြစ်များနှစ်ခုပါပဲတတိယတစ်ခုကတော့ကျွန်တော်တို့ကတွေ့ကြုံပါလေနော်စားထဲမှာတော့ရေတော့ရေပါတိတ်ပြိမရေဘူးကျွန်တော်တို့တွေ့ကြုံတော့အဲ့လိုညှင့်နေရင်ယောက်ျားတွေကတော့ပုံမှန်အဲ့လိုမညှင့်ရင်တော့ဖြစ်တတ်တာပဲဟာနေရလေဥကြတာအင်ဝဲဟာနေရအဲ့လိုညှင့်လို့ဘုဖြစ်တယ်ဗျအဲ့ဘုဖြစ်တယ်အဲ့လိုပဲနော်အဲ့လိုဥကြတာဖြစ်လာတော့ပေါ့ပိုးတော့ရေကြည့်တာအဲ့လိုမျိုးသွားဥကြသွားမခွဲပြီးတော့ဝင်းချုပ်တာမကူရင်ပြန်ဖြစ်မှာတော့တော့အဲ့တော့ဝင်းချုပ်တော့အရင်ကူပြီးတော့မှဒီဟာနေရခွဲရတယ်နောက်မှရင်ဟာနေရပြန်ဖြစ်အောင်မှာတော့ပါလေဒါကဘယ်ဘက်ဖြစ်ပြီးညာဘက်ဖြစ်အောင်မှာတော့ပေါ့နော်အဲ့ဒီ၃ချက်ပေါ့လေနော်အဲ့ဒီ inefficient နော်ခုနပြောတော့ပါလေ hemorrhoid ဒေကောဥကြရောဒါကတော့အဖြစ်ပြောင်းရောဂါတွေပေါ့နော
်နေ့စဉ်လှုပ်ဆောင်ရလွယ်ကူတဲ့ဝမ်းမမမန်ဝမ်းကောင်းမကောင်းဆိုတာကိုစောင့်ကြည့်လေ့လာရင်အဖြစ်များတဲ့အစာရင်းနဲ့ဥလမ်းကြောင်းဆိုင်ရာရောဂါတချို့ကိုစောစောဆူဆီဖော်ထုတ်သိရှိနိုင်မှာဖြစ်တဲ့အကြောင်းတကယ်လို့ပါလေကျွန်တော်တို့
ဒေါက်တာတန်းစောတင်ဆက်ခဲ့တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အားကစားခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်မှာတော့မြမပြဿနာပြေလည်ရေးတရုတ်ဘာလုပ်ပေးနိုင်မလဲဆိုတဲ့အကြောင်းကိုဆွေးနွေးထားပါရစေ။မြမနိုင်ငံအတွက်အရေးအကြီးဆုံးအိန္ဒိယချင်းပေါက်ဖော်နိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံဟာလက်ရှိမြမနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုကျေနပ်နေပါသလား။ဒီတိုင်းဆိုရင်သူတို့ရဲ့အကျိုးစီးပွားရေးနောက်မဟာဗျူဟာအကျိုးစီးပွားတွေကိုတရုတ်ဘက်ကရှေတိုးလှုပ်ဆောင်နိုင်တဲ့အခြေအနေကိုရှိပါရဲ့လားတကယ်လို့ရှေတိုးရခတ်နေတယ်ဆိုရင်ဘာကြောင့်ဥဆောင်ဥရမပြုတ်ပဲအာဆီယံကိုရှေ့တန်းတင်ထားရပါသလဲတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလှကျော်စောနဲ့ဦးကျော်ဆန်သာဆွေးနွေးသုံးသပ်ထားတာရှုစားနာဆင်ပါရှင
်ဒေါက်တာဒေါက်လှကျော်စောခင်ဗျာအခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအမြင်ဘယ်လိုရှိပါလဲခင်ဗျာလောလောဆယ်မြန်မာနိုင်ငံရဲ့ဖြစ်နေတဲ့အခြေအနေကိုသူတို့ကအကောင့်ဘက်ကိုရွေးလာပြီလို့များမြင်ပါသလားဆိုပြီးမှဆွေးနွေးကြဆင်းနေသေးလို့ပဲသူတို့သုံးသပ်ပါခင်ဗျာ
တရုတ်ဘက်ကတော့ပြောနေတဲ့စကားတစ်ခုတော့ရှိတယ်ဗျာဗမာပြည်မှာဖြစ်နေတဲ့ဒီစစ်မဲ့တွေပေါ့နော်ပြည်တွင်းစစ်ကြီးကိုမရပ်နိုင်လို့ရှိရင်တဲ့ဗမာပြည်ကြီးဟာကြာဆုံးနိုင်ငံဖြစ်သွားမယ်တဲ့အဲသူတနိုင်ငံနဲ့ကြာဆုံးမှာမဟုတ်ဘူးတဲ့ဂျန်တဲ့နိုင်ငံတွေကိုပါဆွဲခေါ်သွားနိုင်တယ်တဲ့ဒါကြောင့်မလို့ဒီလိုဖြစ်သွားဟိုဒီတိုင်းပြည်ပေါ်မှာစေနာရှိတဲ့အဖွဲ့အစည်းတွေနိုင်ငံတွေကုလသမဂ္ဂလိုဟာမျိုးအာဆီယံလိုဟာမျိုးပေါ့ဗျာအဲအင်ဂျီနာချင်းနိုင်ငံတွေဆိုသူတို့တရုတ်နိုင်ငံလိုအိန္ဒိယနိုင်ငံလိုအဲ့လိုနိုင်ငံမျိုးတွေကပူးပေါင်းဖြည့်ရှင်ပေးတဲ့နယ်တင်နေဆိုတော့သူတို့အစိုးရတွေကရေးရင်းနေတာဗျာ China Daily မှာသူတို့ opinion ဆောင်းပါးတွေပါတယ်တော်တော်များများရေးတယ်စစ်တပ်နယ်ကတော့အတိုင်းပြည်ဟာကြာဆုံးနိုင်ငံကြီးဖြစ်နေတယ်ဆိုတော့သူတို့တော်တော်သိပုံရတယ် ဒါပေမဲ့ကျမကြည့်တာဒီလိုဖြစ်တယ်ဗျာတရုတ်ပြည်အနေနဲ့ तू อ่ะတကဘာလုံးကို तू อ่ะဆက်ဆံတဲ့အခါမှာဆက်ဆံရတဲ့နိုင်ငံတွေတော်တော်များများပါတယ်ဗမာပြည်လိုပဲအဆဆရာရာချွတ်ချုံကြတဲ့နိုင်ငံတွေလည်းအများကြီးရှိတာဟုတ်ဗျာအဲ့တော့သူ့ဘက်ကတော့သူမြင်တော့မြင်နေပုံရတယ
်
ဒါပေမဲ့ချင်းကတဲ့နေရာမှာတော့တခြားနိုင်ငံတွေနဲ့မတူ
အဲ့ဒီချင်းကပုံကိုကြည့်ကြည့်လို့ပါမြန်မာနိုင်ငံဟာတရုတ်နိုင်ငံအတွက်အတော်လေးအရေးကြီးတဲ့နိုင်ငံလို့ဆိုရင်မှားမယ်မဟုတ်ပါဘူးတခြားနိုင်ငံတွေနဲ့ဆက်မယ်ဆိုရင်အင်ဂျင်နီယာဖြစ်တဲ့နေဇတ်ကလည်းပဲအင်ဒန်စီလီယာနဲ့ဝိမာနိုင်ငံတွေမှာတရုတ်ရဲ့အကျိုးစီးပွားရေးမဟာဗျူဟာစသဖြင့်လည်းအများကြီးရှိရဆိုတော့ဒီလိုမြန်မာနိုင်ငံရဲ့အခြေအနေသိမကောင်းဘူးလို့သူတို့မြင်တယ်ဆိုရင်သူတို့ချင်းကပ်ပုံကပိုးပြီးတော့တက်ကြွတဲ့ချင်းကပ်မှုမျိုးမဖြစ်နိုင်ဘူးလားအခုတော့တရုတ်ဟာတိုက်ပြီးတော့ proactive မဖြစ်ဘူးအာဆီယံတို့ရဲ့နောက်ကပဲလောလောဆယ်လိုက်နေသဘောတွေ့ရပါတယ်
ကျမတို့ဗမာတပြည်လုံးကိုကြည့်တဲ့အခါမှာဟုတ်တယ်ဟိုတိတ်ပြီးတော့တက်ကြွတဲ့အခန်းကမပါပဲနဲ့အေဂျင်နောက်ကပဲပါနေတဲ့ပုံတော့ရှိတယ်ဒါပေမဲ့သူ့မှာတော့တီးကြအကန့်အသတ်နဲ့ဆက်ဆံနေတာတွေရှိတယ်ဥမာအားဖြင့်သူနဲ့နေချင်းဆက်နေတဲ့ဒေသတွေပေါ့ဗျာနော်အဲအခုကဝါဟိုဒေသရှိတယ်မိုင်းလားဒေသရှိတယ်အခုနောက်ပိုင်းဆို KIA တို့နဲ့လည်းတော်တော်ဆက်ဆံတာတွေ့ရတယ်အဲ့တော့အဲ့ဒီဒေသတွေမှာတော့သူကတကယ်ကိုလက်ဥမှုရှိရှိတက်တက်ကြွကြွနဲ့သူလုတ်ကင်နေတာတွေ့ရတယ်ဥမာဝါပဲဖြစ်ဖြစ်မိုင်းလားပဲဖြစ်ဖြစ်သူကစီးပွားရေးရတိဆောက်ပေးတာနော်ဟိုခါလေဘက်ပေါင်းဆောင်ကပေါ့နော်ကျမ်းမာရေးစနစ်ပညာရေးစနစ်အကုန်လုတ်ကင်ပေးနေတာကျမစဉ်းစားနေတာဒါလို့တခုရှိတယ်ဗျာ तू ကဝါဒီသားနဲ့မိုင်းငါဒီပါ우ဗမာပြည်ရဲ့စမ်းတက်ွက်ကလေးအဖြစ်နဲ့ तू တီဆောက်နေတယ်လို့ကျမမြင်တယ်အဲ့ဝါဒီသားတို့မိုင်းငါဒီသားတို့မှာဒီလောက်ခင်းနှောက်ကြတယ်နော်ဒီသားကြီးဟာငင်းညာရေးရလို့ရှိရင်အေးသာဖွံ့ဖြိုးတိုးတက်ရေးကိုလုပ်နိုင်တယ်လူတွေရဲ့နေထိုင်စားသောက်မှုတွေပို့ပြီးတော့တိုးတက်လာနိုင်တယ်ပါတယ်ပေါ့ဗျာအဲ့ဒါကိုပြပဖို့အတွက်သူကစမ်းသပ်ွက်အနေနဲ့အဲ့ဒီဒီပါတွေကိုတိဆောက်ပေးနေတယ်လို့ကျွန်မတင်တယ်ဘာဖြစ်လို့လဲဆိုတော့အခုကိုဗစ်အဖြစ်မှာလေအဲ့ဒီဝါဒေသကိုပဲဖြစ်ဖြစ်မိုင်းလားဒေသကိုပဲဖြစ်ဖြစ်သူတို့ဆေးအဖွဲတွေလာတာမပြတ်ဘူးဗျာတောင်ပေါ်ကအဲ့တိုင်းရင်းသားလူလူတွေရဲ့ဟိုအရက်တွေအထိသူတို့သွားပြီးတော့ဟိုကာဝယ်ဆေးထိုးပေးတာအများကြီးပါပဲသူတို့လုပ်နေတဲ့အများကြီးလုပ်နေတာလ
ေဒါသူတို့ရဲ့နေချင်းကိုလုံးဝကတ်နေတယ်ငါပြတ်သူတို့ပဲမှာတာယောဂါတွေပါလေအဲ့ဒီဒါမှအများကြီးဖြစ်လာရင်လည်းပဲသူတို့လည်းလူတင်မှာမဟုတ်ဘူးဆို
တော့ဟုတ်ကဲ့
ကုမာကြောက်တယ်အဲ့ဒါလည်းဖြစ်
လက်တွေ့ဟိုအကျိုးစီးပွားနဲ့လည်းဆက်
ဆက်နေတာဟုတ်ကဲ့အဲ့ဒီတော့အဲ့ဒီဒါနဲ့ပဲပတ်သက်ပြီးပြောရင်အဲ့ဒီဒါတွေရဲ့နိုင်ငံရေးစနစ်ဟာဖက်ဒရယ်တည်းမကဘူးကိုပိုင်းစစ်တပ်နဲ့ကိုပိုင်းအုပ်ချုပ်ခွင့်အပြည့်ဝရနေပြီးတော့ confederate သဘောမျိုးတောင်ဖြစ်နေရဲဆိုပြီးတော့ကျန်တဲ့တိုင်းရင်းသားတချို့ကလည်းပဲအဲ့ဒီနမူနာကိုယူကျင်လာတဲ့သဘောတည်းရှိရတယ်ဆိုတော့နိုင်ငံရေးအဖြစ်ရောဒီတရုတ်နိုင်ငံအနေနဲ့ဘယ်လိုများမြင်ထားပါသလဲမြန်မာနိုင်ငံတိုင်းရင်းသားတွေရဲ့စီးရုံညီညွတ်ရေးနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုများစဉ်းစားထားရဲထင်ပါလဲသူတို့တွေးခေါ်မျှော်မြင်ပုံကအခုငင်းငန်းရေးကိစ္စလည်းပဲဒီစစ်ကောင်စီကခေါ်နေတယ်အဲ့ကိစ္စတွေမှာတော့သူတို့ဘယ်လိုပုံစံမျိုးနဲ့ပံ့ပိုးပေးနိုင်မယ်လို့အများယူဆပါလိမ့်ခင်ဗျာ
ဟိုတရုတ်ကပေါ်လစီတွေကလေသူတို့ကအဝေးကြီးကိုကြည့်ပြီးစဉ်းစားတာဗျာဥပမာသူတို့ရဲ့ထိုင်ဝမ်ကိစ္စတို့ဟောင်ကောင်ကိစ္စတို့ပဲကြည့်ဘယ်တော့မှသူကအလောတကြီးပါတခုမှမလုပ်ဘူးအရှိကြီးသူကဖြည်းဖြည်းစိစိနဲ့အဲတိုးလုပ်တဲ့လက္ခဏာတွေရှိတယ်အဲ့တော့ဒီကျမတို့ဒီနေဇတ်တလျှောက်မှာလေသူဒီလိုနီးနေပဲသူတဖြည်းဖြည်းတိုးဖို့စဉ်းစားပုံရပါတယ်အဲအဲ့တော့ဗမာပြည်ဟာဟုတ်တယ်ဟိုသူ့အတွက်အများကြီးထိခိုက်နေတာလေဆိုတာအမှန်ပဲနော်ဟိုဥမာအဖင်သူကြောက်ဖြူရင်းနဲ့စိတ်ကမ်းပဲကိုသူရထားလမ်းဖောက်ဖို့ဆိုတာသူစောကြီးတွေကစီစဉ်ထားတာဒီစက်တက်ပဲစက်တက်ကဘာဖြစ်လို့ပေးမလုပ်လဲဆိုတော့သူကဒီဒေသတွေမှာရထားလမ်းတွေဖောက်သွားပြီးဒေသဖွံ့ဖြိုးရေးတွေလုပ်သွားရင်သူကဘယ်လိုလုပ်ဆက်ဆက်တိုက်မလဲအဲ့ဒါကိုစက်တက်ကကြောက်ပုံရတယ်ဒါကြောင့်မို့မပေးတာဒေါ်ဆန်းစုကြည်ကအများကြီးပေးခဲ့တာဖြစ်တဲ့တရုတ်ကိုအဲ့တော့ဒေါ်ဆန်းစုကြည်နဲ့သူတို့ဆက်ဆံရေးတော်တော်ကောင်းခဲ့တယ်ဗျာဒါပေမဲ့စစ်တပ်ကဒါကိုမခံနိုင်တာဖြစ်တယ်ဒါပေမဲ့ဒီလိုပြောလို့တရုတ်ကစစ်တပ်ကိုလည်းပြစ်ပြစ်ခါခါပြစ်ပယ်ဖို့သူမစင်စားဘူးအဲ့တော့စစ်တပ်နဲ့လည်းသူဆက်ဆံရေးကောင်းအောင်သူလုပ်ပါပဲအဲ့တော့သူ့ရဲ့ဟောင်းင်းကသူကရေရှည်အမြင်နဲ့ချင်းကပ်တာဖြစ်တော့ကျမတို့နိုင်ငံကပြည်သူလူထုအနေနဲ့ကျမအပါဝင်ပေါ့နော်အားမရတာမကြည်နပ်တာသူ့ပုံမှာမကြည်မလဲဖြစ်တာတွေများတာပေါ့ဗျာ သူတို့ကတော့သူတို့ရဲ့တကဘာလုံးချီတဲ့ပင်လကပြည်ကအမြင်ချီလမ်းပေါ်ကလုံနေပုံရပါတ
ယ်။ဒေါန်ဆန်းစုကြည်ကိုပို့ပြီးတော့တေကဒင်းနီဆက်ဆက်မှုရှိခဲ့တယ်။ဒေါန်ဆန်းစုကြည်လက်ထက်မှာသူတို့ရဲ့လူပိုင်မှုနဲ့ပို့ရရှိခဲ့တယ်ဆိုတော့အခုဒေါန်ဆန်းစုကြည်ပုဂ္ဂိုလ်ရင်းနဲ့မကဘူးပေါ့လေ။သူရဲ့ပါတီတစ်ခုလုံးသူရဲ့အင်အားစုတစ်ခုလုံးကဒုက္ခရောက်ပြီးတော့သူတို့ဂျုံပန်နေရတဲ့အချိန်မှာအခု NUG တို့ဘာလို့များသောအားဖြင့်ထောက်ခံပံ့ပိုးတဲ့အစံတွေထွက်လာတာလဲအနောက်နိုင်ငံတွေဘက်ကသာဖြစ်လာတယ်တရုတ်ပြည်ဘက်ကဘာမှအားပေးထောက်ခံတာလဲဘာမှမကြားဘူးခင်ဗျအဲ့ဒါက NUG တို့ဘက်ကမချင်းကပ်လို့လားတရုတ်ကများပြစ်ပယ်ထားသလားဆိုတာလည်းကျွန်တော်စဉ်းစားမိပါတယ်ခင်ဗျအ
ိုချစ်မကြည့်တာတော့နှစ်ဖက်စလုံးပါပဲဟို NUG ဘက်ကလည်းအဲနည်းနည်းတတိထားပြီးချင်းကန်ဒီပုံရပါတယ်ဟိုခနဲ့တရုတ်ဘက်ကလည်းဒီလိုပဲတရုတ်ကလည်းဒေါန်ဆန်းစုကြည်ကိုနောက်ပိုင်းမှာသာသူမနည်းပြအစောပိုင်းကသူတို့ဒေါန်ဆန်းစုကြည်ကိုခက်ကင်းကင်းနေခဲ့ပူပေးတယ်ဗျဟိုနဝတာနာဖာကာလာမှာလေသူနဝတာနာဖာလို့လည်းလုံးနေပြီဒေါန်ဆန်းစုကြည်ကအနောက်ပိုင်းဘက်တိတ်ဟိုရိမ့်နေဆိုပြီးတော့သူတို့တော်တော်ကင်းကင်းနေခဲ့ပါသေးတယ်ဒါပေမဲ့နဝတာနာဖာနဲ့အလုံးမဖြစ်လာတဲ့အခါကျမှသူကဒေါန်ဆန်းစုကြည်နဲ့အဲဆက်ဆံမိပြီးတော့နောက်ဆုံးကျတော့ဒေါန်ဆန်းစုကြည်နဲ့တော်တော်အလုံးဖြစ်သွားတာပေါ့ဗျာအခုလဲအဲ NLD ကိုစစ်တပ်ကဟိုဗလီတရားမဝင်ကျင်ညာမယ်ဆိုတာတရုတ်ကပဲတားတာပဲလေဒါမလုပ်သင့်ဘူးခင်တယ်ဆိုပြီးတားလို့အဲစစ်တပ်ကနည်းနည်းနောက်ဆုတ်သွားတာဗျာ
ဟုတ်ကဲ့တတခုကျွန်တော်ဒီမှာမေ့ချင်ပါတယ်လူတွေကပြောကြတယ်ပေါ့လေဥပမာဖြင့်ဟုတ်ကဲ့သီးလင်္ကာနိုင်ငံတို့မှာစီးပွားရေးချွတ်ချုံကြပြီးတော့တန်ကြီးကြီးကြပြဿနာတက်တယ်တကယ်တော့သီးလင်္ကာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနော်တရုတ်ရဲ့ကျေးမှာ level နဲ့နေပြီးသီးလင်္ကာတော့ပြောကြတယ်ဒါပေမဲ့သူဟာအဲ့လိုကိစ္စတွေလုခဲ့ပြီးတော့သီးလင်္ကာဒုက္ခရောက်နေတဲ့အချိန်မှာတာဝန်ယူပြီးကယ်ကူညီတာကယ်ဆယ်တာသိမကြရပါလားဆိုပြီးတော့တချို့ကထောက်ပြကြပါတယ်
ဟုတ်အဲ့ဒါကတော့တိတိလင်္ကာရဲမဟုတ်ဘူးအခုနောက်ဆုံးအကြရတာပါကစ္စတန်ကိုပါကြားရပါတယ်အဲသူတို့မှနိုင်ငံတကာကျွေးမိတွေအများကြီးတင်နေဆိုတာဟုတ်တယ်သူတို့ဓာတ်တွေကိုလည်းမဖြေရှင်းနိုင်ဘူးဓာတ်တွေမလုံနိုင်တာဒါအစိုးရရဲ့ပြဿနာပါဖြစ်တယ်တိတိလင်္ကာပန်မကြီးကဟိုတလုံးလုံးကဟို CGTN နဲ့အင်တာဗျူးမှာပြောသွားတယ်သူတို့နိုင်ငံမှာနိုင်ငံခြားကျွေးမိတွေများတယ်ဆိုတာမှတ်နေတယ်ဘာဖြစ်လို့လဲဆိုတာဒါပမိုင်းပြဿနာတွေပါဖြစ်တယ်တရုတ်ကကျွေးတယ်လေသူတို့နိုင်ငံမှာရှိပါတယ်ပဲဒါပေမဲ့နိုင်ငံတကာကျွေးမိရဲ့ဟို30ရာခိုင်နှုန်းမဲ့တရုတ်ကျွေးမိရှိတာပါတဲ့။ကျန်တဲ့ကျွေးမိတွေက IMF တို့ America တို့ Japan တို့အဲ့ဒီဟာတွေသူ percentage နဲ့ပေါ့နော်ရာခိုင်နှုန်းနဲ့အတိအကျပြောသွားပါတယ်။အဲ့တော့ဒါမျိုးကသူတို့ဝင်ကယ်လို့ရနိုင်ရင်ကယ်ပဲကယ်လို့ရနိုင်ရင်လည်းခက်ကင်းကင်းမဲ့နေသက်တာရှိတယ်။ဒါပေမဲ့ခမရသတိထားမိလား Greek ကို Greek Diwali ခံကနေကသူဝင်ကယ်ခဲ့တာပဲဗျာ။ Greek ရဲ့အဲ့ဒီဟိုနင်းကြီးကိုဗါလဲပင်လဲဟိုနင်းရေနဲ့စိတ်ကမ်းကြီးကိုသူပဲတိဆောက်ပြီး Greek ကိုကယ်ခဲ့ဘူးတာတွေတော့ရှိတယ်။ပိရိလင်္ကာကိစ္စကတော့ဟိုအိန္ဒိယနဲ့လည်းပတ်သက်နေတဲ့အခါကျတော့သူနဲ့တတိထားနေတယ်တင်နေကြည့်ရတာ
။ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံလို့ဒါတကယ်လို့များအဲ့လိုတချို့ကတွက်ကြတယ်ပေါ့လေတရုတ်ရဲ့ကျွေးမိမြန်မာနိုင်ငံလည်းအဲ့လိုဖြစ်လာလိမ့်မယ်ဆိုပြီးတော့စဉ်းစားကြတာရှိတယ်စဉ်းစားချက်စိုးရိမ်မှုရှိတယ်အဲ့ဒီစိုးရိမ်မှုရောဟုတ်ကဲ့လွန်လေလို့ပြောရမလားခင်ဗျအဲ့
တော့မလွန်ပါဘူးအခင်ဗျတရုတ်ကျွေးမရှိလဲကျွန်တော်တို့ဗမာပြည်ကကြာဆုံးနိုင်ငံဖြစ်နေပြီဒီစစ်တပ်ရှိနေသေးတော့ခင်ဗျကျွန်တော်တို့နိုင်ငံကြီးကဘယ်သူမှကယ်လို့မရဘူးဗ
ျကျွန်တော်နောက်ဆုံးတစ်ခုမေးချင်တာအဲ့တော့အခုမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်ကလည်းဘဝင်မကြဘူးပေါ့လေဆိုပေမဲ့လည်းအာဆီယံကိုပဲရှည်လန်းတင်ပြီးအာဆီယံမူတိုင်းလုပ်နေဆိုတော့ဒီအာဆီယံမူတိုင်းဆက်သွားလို့ရောမြန်မာနိုင်ငံကပြန်လဲကဲတင်နိုင်မဲ့အခြေအနေရှိပါလားနိုင်ငံတကာနဲ့သူတို့မဟုတ်အဲ့ဒီမူကဖောက်ထွက်ပြီးတော့များတရုတ်တို့ဘာလို့နောက်တနည်းတလန်စဉ်းစားလာနိုင်မဲ့အလားလားရှိပါလားခင်ဗျာ။ဟုတ်
တရုတ်ကသူကဒီကယောဂအလွန်စီးပွားရေးတွေပြန်တက်ဖို့အတွက်သူက accept ဆိုတာကိုလုပ်နေတာရှိတယ်လေအဲ့တော့အမေရိကန်ကလည်းတအားဖြိလာတာပါတာပေါ့နော်အခုဟိုလာ Indo Pacific Economic Forum နဲ့ဆိုပြီးတော့တိုးလာတာတွေလည်းရှိတော့သူကဗမာပြည်အရေးကိုတအားဖြိအားပေးနိုင်မယ်လို့ကျွန်မမမြင်ဘူးဒီ accept ထဲမှာပဲဒီ Regional Economic Forum ပေါ့နော်ဒီအားလုံးဟို Asia နိုင်ငံနဲ့ Japan နိုင်ငံကြီးတွေပေါင်းပြီးတော့ဒီပြောပန်းနေတယ်အဲ supply chain ကြီးတခုလုံးပြန်လဲပိုင်ရေးအတွက်တရုတ်ကသူ့ဟာသူဆက်လုပ်မှာပဲအဲ့တော့ဒီဗမာပြည်ရဲ့ visa policy ကတော့ visa ပြောင်းလာစရာအကြောင်းမရှိဘူးတမန
်ရ မြမာရေးဒေါက်တာလှကျော်စောနဲ့ဦးကျော်စန်းသားတို့ဆွေးနွေးတုံ့သက်ထားတဲ့မြမာရေးတုံ့သက်ချက်ပါရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်ပြင်သစ် Open Tennis ပြိုင်ပွဲမှာတော့စပိန်နိုင်ငံသားနဒါ14ချိန်မြောက်ဘိုးဆွဲပြီးတော့စံချိန်တင်လိုက်ပါပြီအမေရိကန်ဘောလုံးအသင်းအပါအဝင်အားကစားအသင်းတချို့ကလက်နက်ကင်ဆောင်ခွင့်ဥပဒေကိုတင်းကျပ်ဖို့လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်အားကစားသတင်းတွေကိုကိုရဲနိုင်ကတင်ဆက်ထားတာစူဇာနာဆင်ပါရှင
်ဂျင်းဒနိုင်ငံပဲရစ်မြို့မှာကျင်းပတဲ့ဒီလိုဘန်တင်းစ်ဂျိုင်းပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီမျိုးတော်ဘက်မှာတော့နဒါကအနိုင်ရပြီးတော့နောက်ထပ်စံချိန်တင်နိုင်ခဲ့သလိုမျိုးသမီးဘက်မှာတော့ပိုလန်ကကမ္ဘာအဆင့်တဲ့ Igor Świątek ကပိုဆွဲသွားခဲ့ပါတယ်။မျိုးတော်ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတာမှာနဒါကနော်ဝေးက Casper Ruud ကို 6-3 6-3 6-3 နဲ့၃ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာနဒါအတွက်တော့ပြင်သစ် Open ကို14ချိန်မြောက်ရတာဖြစ်ပြီးတော့ Grand Slam ဆုကိုတော့22ချိန်မြောက်ရသွားခဲ့တာဖြစ်ပါတယ်။နဒါလ်ဟာခုနှစ်ကျင်းပတဲ့ Australian Open မှာရောဒီပြင်သစ် Open မှာပါဘိုးဆွဲလိုက်တဲ့အတွက် Djokovic နဲ့ Federer တို့ထက်နှစ်ခုအသာရပြီးတော့အမျိုးသားဘက်မှာ Grand Slam ပြိုင်ပွဲကိုအများဆုံးဘိုးဆွဲသူဖြစ်စံချိန်တင်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ Paris မြို့က Stade de France ကိုညီမှာကစားခဲ့တဲ့ UEFA Champions League Final မှာနဒါလ်အပ်ပြီးတဲ့ Real Madrid အသင်းက UEFA Champions League ကို14ချိန်မြောက်ဘိုးဆွဲသွားသလိုနဒါလ်ကလည်းအခုနှစ်မှာပဲရစ်မှာကျင်းပတဲ့ပြင်သစ် Open ကို14ချိန်မြောက်နိုင်လိုက်တာကလည်းထူးခြားတဲ့တိုက်ဆိုင်မှုတစ်ခုလို့ပြောရမှာဖြစ်ပါတယ်။နဒါကတော့ဒီပွဲနိုင်လိုက်တဲ့အတွက်ပြောမပြတတ်လောက်အောင်ဝမ်းသာကြောင်းအသက်36နှစ်ရွယ်မှာအခုလိုမျိုးကစားနိုင်မယ်။သူ့ဘဝမှာအရေးကြီးဆုံးကွင်းဖြစ်တဲ့ဒီကွင်းကြီးမှာ Final ကိုနောက်တစ်ချိန်ထပ်ကစားရလိမ့်မယ်လို့သူ့အနေနဲ့မထင်ခဲ့ကြောင်းအခုလိုနိုင်လိုက်တာကသူ့အတွက်အများကြီးအထိပ္ပယ်ရှိတယ်လို့ပွဲပြီးမှာပြောလိုက်ပါတယ်။နဒါလ်ကတော့ခြေထောက်ဒဏ်ရာကြောင့်အနာဂတ်မှာဘာဖြစ်မယ်ဆိုတာမသိနိုင်ပေမဲ့သူ့အနေနဲ့ဆက်ကစားနိုင်အောင်တနိုင်တဲ့လောက်စံကုန်ကြိုးစားသွားမယ်လို့ပြောလိုက်ပြီးတော့ဒါပေမဲ့ဝင်းဘောတန်ကိုပြိုင်မပြိုင်ဆိုတာကတော့ခြေထောက်ဒဏ်ရာကောင်းမကောင်းဆိုတဲ့ပုံမှာမူတည်တယ်လို့ပြောပါတယ
် Would you have played any other grand slam in these conditions?
Probably not.
အခုလိုအခြေအနေမျိုးမှာနောက်ထပ် grand slam ပြိုင်ပွဲကစားဖို့ဖြစ်နိုင်ပါမလားလို့မေးတဲ့အခါမှာတော့ grand slam တွေထပ်ကစားဖို့ဖြစ်နိုင်ခြင်းမှဖြစ်နိုင်တော့မယ်လို့လည်းသူကပြောပါတယ်ဒါကြောင့်ဒီပြင်သစ် Open ဟာနဒါအတွက်တော့နောက်ဆုံး Grand Slam ပြိုင်ပွဲဖြစ်လာနိုင်တယ်လို့သုံးသပ်ကြသူတွေလည်းရှိလာနေပါတယ်ခင်ဗျာ။စနေနေ့ကကစားခဲ့တဲ့အမျိုးသမီးတူးချင်း Final မှာတော့ပိုလန်က Igor Świątek နဲ့အမေရိကန်ကဆယ်ကျော်တက်ကစားသမား Coco Gauff တို့ပိုလူခဲ့ကြပါတယ်။ဒီပွဲမှာတော့ Świątek က Coco Gauff ကို 6-1 6-3 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ပြင်သစ် Open ကိုဒုတိယအကြိမ်ရသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့ဒုတိယမြောက် Grand Slam Champion ဆုတည်းဖြစ်ပါတယ်။ပြတ်တဲ့ခါဒီပွဲနိုင်လိုက်တဲ့အတွက်စူဂျင်းငွေအဖြစ်နဲ့အမေရိကန်ဒေါ်လာ3,300,000ကျပ်လဲရရှိသွားခဲ့ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေပတ်မှာတော့ကာတာနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးပွဲကိုဝေးလ်စ်အသင်းခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်။ဥရောပသုံးကနောက်ဆုံးလက်ချံတနည်းအားဖြင့်ပလေးအော့ဖ်ရှုံးထွက်ပွဲစဉ်ကိုကစားရမှာဝေးလ်စ်ကယူကရိန်းကိုတကူကိုမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားတာဖြစ်ပါတယ်။ဒီပွဲရဲ့တလုံးတည်းသောအဆုံးဖြတ်ဂိုးကတော့ယူကရိန်းအသင်းကောင်းဆောင်ရာမိုလန်ကိုကကိုဂိုးကိုတွင်းလိုက်တာပါ။ယူကရိန်းဘက်ကဂိုးသွင်းခွင့်နဲ့ရပါမယ်လဲ။ဝေးလ်စ်ကိုသမားနဲ့နောက်တန်းနေကာကွယ်နိုင်ခဲ့တာကြောင့်နောက်ဆုံးမှာဝေးလ်စ်ကတကူကိုမရှိနဲ့နိုင်ပြီးတော့1958ကမ္ဘာဖလားနောက်ပိုင်း64နှစ်အကြာမှာကမ္ဘာဖလားကိုပထမဆုံးအချိန်ခြေစစ်ပွဲအောင်သွားတာဖြစ်ပါတယ်။
It was a stressful game.It was. I thought Ukraine were excellent. I really did.
ဒီပွဲကတကယ်ကိုစိတ်ဖြည့်စည်ရတဲ့ပွဲဖြစ်ပြီးယူကရိန်းအသင်းကစားတာအရင်ကောင်းတယ်လို့ထင်ပါတယ်။တကယ်ပါဒီအတွက်မအံ့ဩမိပါဘူး။ဘာလို့လဲဆိုတော့သူတို့နဲ့စကော့တလန်နဲ့ပွဲမှာလည်းသူတို့ကစားတာတကယ်ကောင်းခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီပွဲကိုနိုင်ဖို့ကအစွမ်းကုန်ကစားနိုင်မှလို့တွေးခဲ့မိပြီးသားပါ။ကျွန်တော်ကစားသမားတွေနဲ့ပရိသတ်တွေအတွက်ဂုဏ်ယူပါတယ်။ဒါကတသက်လုံးအမှတ်တရရှိနေမှာဖြစ်တယ်လို့ကျွန်တော်ရဲ့ဘောလုံးသက်တမ်းတစ်လျှောက်မှလည်းဒါကအကောင်းဆုံးအချိန်ပါပဲ
။ယူကရိန်းနီးပြားကတော့ဒီပွဲရှုံးသွားတဲ့အတွက်ယူကရိန်းပြည်သူတွေနဲ့အားပေးတဲ့ပရိသတ်တွေကိုထောက်မှန်လိုက်ပါတယ
်။ကျွန်တော်တို့လုံးတိုင်ကြလို့စွမ်းကုန်လုပ်ခဲ့ပါတယ်။ဒါပေမဲ့ယူကရိန်းမှာရှိတဲ့ပြည်သူတွေအနေနဲ့ကျွန်တော်တို့အသင်းနဲ့ကျွန်တော်တို့ဂျိုဘန်အားထုတ်မှုတွေကိုအမှတ်ရပြီးစီကျမတွေကျွန်တော်တို့ဂိုးမသွင်းနိုင်ခဲ့တဲ့အတွက်တောင်းပန်ပါတယ်ဒါပေမဲ့အားကစားမှာဒီလိုပါပဲဒီအတွက်လည်းကျွန်တော်ဘာပြောရမှန်းမသိတော့ပါဘူး
ပြည်ထောင်မေလာ28ရက်နေ့ကပြည်ထောင်နိုင်ငံဘယ်ရစ်ဂျူမှာကစားခဲ့တဲ့ Champions League Final မှာတော့အဆင်မပြေတာတွေဖြစ်ခဲ့တဲ့အတွက် UEFA Europa ဘောလုံးဖွဲ့ချုပ်ကတောင်းပန်လိုက်ပါတယ် Europa Champions League Final မှာအားလုံးပြည့်စုံရှင်နဲ့ဆင်နွှဲရမယ့်အချိန်မှာပွဲမတိုင်ခင်ဖြစ်ပျက်ခဲ့တဲ့စိတ်ပျက်စရာစိုးရိမ်ထိတ်လန့်စရာအခြေအနေတွေကိုကြုံခဲ့ရတဲ့အတွက်ပြည်သက်တွေအားလုံးကို Europa ဘောလုံးဖွဲ့ချုပ်အနေနဲ့အနုညွတ်တောင်းပန်ပါကြောင်းပေပရိသတ်မှာအခုလိုအခြေအနေမျိုးနဲ့မကြုံရတဲ့ကြောင်းနဲ့ဒါမျိုးနောက်ထပ်မဖြစ်သင့်ဘူးလို့ UEFA ကညင်ညာချက်ထုတ်ပြီးတော့တောင်းပန်လိုက်တာပါ Real Madrid နဲ့ Liverpool ရဲ့ Champions League Final ပွဲမတိုင်ခင်မှာပရိသတ်တွေများပြီးတော့ကိုင်းတဲ့ကိုအချိန်မီဝင်ခွင့်မရခဲ့တာကြောင့်ပရိသတ်တွေနဲ့လုံခြုံရေးတွေထိတ်တိုက်တွေးခဲ့ကြပြီးတော့ပွဲကိုလည်းနိုင်ဝတ်ကျော်လောက်ရွှေ့ဆိုင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့အာဂျင်တီးနားတိုက်စစ်မှု Carlos Tevez ကဘောလုံးသမားဘဝကနေအားယူပြီးလို့ညင်ညာလိုက်ပါတယ်တဲ့မဲ့ဆာကစားရတာပင်မနဲ့ဆိုပြီးတော့ပူပယ်ဂျူနီယာအသင်းကနေထွက်ပြီးတဲ့နောက်တနစ်ကြာမှာအခုလိုမျိုးခြေစားဘောလုံးသမားအဖြစ်ကနေတရဝင်းအနားယူပြီးဆိုပြီးတော့အာဂျင်တီးနားရုပ်တံလိုင်းကနေဂျွန်လာ3ရက်နေမှာပြင်ညာခဲ့တာဖြစ်ပါတယ်ခင်ဗျာအမေရိကန်မှာတော့အမေရိကန်လက်ရွေးစင်ဘောလုံးအသင်းနဲ့ NBA ဘတ်ကတ်ဘောအသင်းတို့ကလက်နက်ကင်ဆောင်ဝေးဥပဒေကိုတင်းကြပ်ဖို့ကိုတောင်းဆိုလိုက်ကြပါတယ်အမေရိကန်နိုင်ငံရွေးစင်ဘောလုံးအသင်းကတနက်ကိုင်းဆောင်ွေးဥပဒေကိုတင်းကျပ်ဖို့အတွက်လွှတ်တော်အမတ်တွေကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပြီးတော့ဒီအတွက်လည်းဂုဏ်ယူရဲဆိုပြီးတော့အမေရိကန်ဘောလုံးအသင်းနီးပြ Greg Berhalter ကပြောပါတယ
် Just really proud of the entire group today you know for the letter that was sent to everyone in
Congress လွှတ်တော်မှရှိတဲ့လွှတ်တော်မှအားလုံးကိုစာပို့ပြီးတနက်ကိုင်းဆောင်ွေးနဲ့ပတ်သက်ပြီးတင်းတင်းကျပ်ကျပ်ဆောင်ရွက်ဖို့တောင်းဆိုလိုက်တဲ့အတွက်ကျွန်တော်တို့တစ်ဖွဲ့လုံးအတွက်ဒီကနေ့တကယ်ကိုဂုဏ်ယူပါတယ်ခင်ဗျားတို့သိတဲ့အတိုင်းပဲတစ်ခါတလေကျွန်တော်တို့ကကိုကပါလေးထဲမှာပဲနေနေကြပြီးတခြားမှာဘာတွေဖြစ်တယ်ဆိုတာကိုမေ့နေကြပါလေ။ဒါပေမဲ့ခင်ဗျားတွေ့တဲ့အတိုင်းဒီအုပ်စုကတော့ဒီလိုမလုပ်ကြပါဘူး
။တစ်ချိန်တည်းမှာပဲ American NBA Basketball အသင်းတွေဖြစ်တဲ့ Golden State Warriors နဲ့ Boston Celtics အသင်းတွေကလည်းအခုနှစ် NBA Final ဒုတိယပွဲမှာတနက်ကဂျမ်းဖတ်မှုတွေချက်ချင်းရဲ့ဆိုတဲ့စာတမ်းပါတဲ့လိမ္မော်ရောင် T-shirt တွေဝတ်ပြီးတော့တောင်းဆိုခဲ့ကြပါလေ။ American မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းတနက်နဲ့ပြစ်ခတ်မှုတွေကြောင့်မူလာတန်းចောင်းသားចောင်းသူတွေပါဝင်လူတွေတော်များများသိဆုံးခဲ့ရတာကြောင့်လွတ်တော်အနေနဲ့တနက်ကိုင်းဆောင်ခွင့်ဥပဒေကိုတင်းကျပ်တာတွေလုပ်ဖို့တောင်းဆိုလာကြတာဖြစ်ပြီးတော့ဒီတောင်းဆိုလှုပ်ရှားမှုတွေမှာအားကစားအသင်းတွေကလည်းပါဝင်လာကြတာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ
်ကိုရနိုင်ရဲ့အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်တလဲပြောပြပေးပါရှင်
အိန္ဒိယနိုင်ငံမှာရှေ့သတင်းပတ်အတွင်းကျင်းပဖို့ရှိတဲ့အာဆီယံအိန္ဒိယနိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲကိုမြန်မာစစ်ကောင်စီနိုင်ငံရဲ့ဝန်ကြီးကိုမဖိတ်ဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ကြောင်းတန်တပန်သတင်းအရေးမြစ်တွေကိုကိုကာပြီးအိန္ဒိယသတင်းတွေမှာရေးပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကမြန်မာစစ်ကောင်စီနိုင်ငံရဲ့ဝန်ကြီးကိုဒီဆွေးနွေးပွဲကိုဖိတ်ကြားလိုတဲ့သဘောဆန္ဒနဲ့ဆန့်ကျင်ပြီးအိန္ဒိယကအခုလိုဆုံးဖြတ်လိုက်တာပါ။မြန်မာနိုင်ငံမှာတည်တာထင်ရှားတဲ့နိုင်ငံရေးအရပြည်ပြောင်းပြောင်းလဲမှုတွေထွက်ပေါ်လာမှချင်းနိုင်ငံရေးအရကိုစားပြုခြင်းမရှိတဲ့လူပုဂ္ဂိုလ်ကိုအရေးပါတဲ့အာဆီယံအစည်းအဝေးကိုဖိတ်ကြားရမယ်ဆိုတော့အာဆီယံရဲ့ဘုံသဘောတူညီချက်အတိုင်းလှုပ်ဆောင်ခဲ့တာလို့အိန္ဒိယကပြောပါတယ်။အာဆီယံအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပိုဆက်ဆံကြဖို့အမေရိကန်ထိပ်ထံအရာရှိကအရှိတောင်အာရှခရီးစဉ်နဲ့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာ NUG အစိုးရနဲ့ထိတွေ့ဆက်ဆံမှာဖြစ်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးလည်းအန်ယူဂျီနဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့အရှိတောင်အာရှသုံးနိုင်ငံခရီးထွက်နေတဲ့အမေရိကန်နိုင်ငံသားဌာနအတိုင်ပင်ခံ Derek Shulley ကပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာမြန်မာဒီမိုကရေစီရေလှှရှားဥဆောင်သူတွေကိုတည်တံစီရင်မဲ့ပေါ်ကနေဒါနိုင်ငံကလည်းပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်မြတ်တာစွာအချိန်ပေးကြားနာပြီးလွတ်လပ်တဲ့တရားရုံးလုပ်ငန်းစဉ်မရှိဘဲအခုလိုမတရားစီရင်တဲ့အပေါ်အထူးဆွေးနွေးမိကြောင်းလည်းမနေ့ကထုတ်ပြန်တဲ့ရန်ကုန်ကကနေဒါတန်ယုံကြီးညာချက်မှာဖော်ပြပါတယ်88မျိုးဆက်ခေါင်းဆောင်ကိုဂျင်မင်းနဲ့လွတ်တော်အမတ်ဟောင်းကိုဖြိုးစရာတော်တို့အပေါ်ချမှတ်ထားတဲ့တည်တံကိုမြန်မာစစ်ကောင်စီကစီရင်တော့မယ်လို့ကြေညာပြီးတဲ့နောက်ပြင်သစ်အမေရိကန်ဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့ကလည်းပြင်းပြင်းထန်ထန်ကန့်ကွက်ထားကြပါတယ်ခင်ဗျာ
ဂျွန်လ၈ရက်နေ့ဗုဒ္ဓဟူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.